Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ရ2023ခုနှစ်ဖေဖော်ဝါရီလ15ရက်နေ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ3248လိုင်းလမ်းမီတာ190ထုကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တောတာရှင်များရှင်လန်းချမ်းမြေချပါစေရှင်ဒီမှာတင်ပြထိုက်ပါဒီမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာမနက်ခင်းမသောတာရှင်များရှင်ဒီကနေ့မနက်ဖြန်သတင်းတွေကိုတော့ကိုခင်မောင်စိုးမင်းနဲ့ကျမနန်းကလာပြောပြပါမယ်။တူရကီနိုင်ငံမှာတော့ငလင်းကြောင့်ဒေသဆုံးသူက3000ခွဲကျော်အထိရှိလာပါပြီ။ယူကရိန်းကရုရှားကိုຫນွေဥပောက်မှာတံပြန်ထိုးစစ်ဆင်နိုင်မယ်လို့အမေရိကန်ကမျှော်လင့်ထားပါတယ်။တခါအိန္ဒိယနိုင်ငံက BBC သတင်းဌာနရုံးခွဲတွေအရှာဖွေခံရပါတယ်။ဒီလိုသတင်းတွေကြားမှာပါရှင်
။ကောင်းပါပြီရှင်။သတင်းတွေပြီးမှာတော့တူရကီ၊ဆီးရီးယား၊ငရင်ယူကရိန်းစစ်ပွဲအရေးအမေရိကန်နဲ့ရုရှားကြားကနျူကလ িয়ার သဘောတူညီချက်စတဲ့သတင်းဆောင်မတွေကိုဇက်တိုက်နားဆင်ကြရဖို့ရှိပါတယ
်
ဆီးရီးယားငရင်တန်တင်သူအမျိုးသမီးတူပြောပြသွားတာပါမကြခင်မှာတင်ပြပေးပါမယ်ရှင်ဒီနောက်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာဆိုရှယ်မီဒီယာပေါ်ကလူကြီးများသတင်းတူကဘာတလွှားခီးသွားတဲ့နေရာပေါင်းစုံအကြောင်းစုံသတင်းပတ်ဆင်ခဏတွေကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုရေဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့ကိုခင်မောင်စွန်းမင်းတို့ပြောပြပေးကြပါအောင်ရှင
်ဖြစ်ခဲ့တဲ့တပတ်ကတူရကီနိုင်ငံတောင်ပိုင်းမှာလှုပ်တော့တဲ့ငရင်ဟာအညွတ်မျိုးပုံးလောက်ကိုအားပြင်းတယ်လို့လူပေါင်း35,418ဦးသေဆုံးခဲ့ရတယ်လို့တူရကီသမ္မတရာစစ်တိုင်ရဲ့အာရဝန်ကဖဲပြိုင်လဆယ်လျက်နေ့ကပြောပါတယ်။ငရင်ကြောင့်နိုင်ငံတောင်ပိုင်းကထောင်ပေါင်းများစွာသောအဆောက်အုံတွေလည်းလှူနေလို့မရတော့အောင်ဖြစ်သွားတယ်လို့မြို့တော်အန်ကာရာမှာသမ္မတအာရဝန်ကပြောဆိုသွားတာပါ။နိုင်ငံတောင်ပိုင်းတစ်ခုလုံးတုံခါသွားစေတဲ့အင်အားပြင်းငရင်ကြောင်းအဆောက်အုံဆောက်လုပ်ရေးဆိုင်ရာစည်းကမ်းသတ်မှတ်ချက်တွေပုံမတင်ကြပ်ဖို့လိုလာပြီဆိုတာကိုတွေ့ရတယ်လို့လည်းရုတ်တံကနေထုတ်လွှင့်ထားတဲ့နိုင်ငံတော်မင်ခွန်မှာသမ္မတအာရဝန်ကထည့်သွင်းပြောဆိုသွားပါတယ်။ငရင်ကြောင်းပြိုကျသွားတဲ့အပျက်စီးပုံတွေအောက်လူတယောက်မှမကျန်တဲ့အထိအစိုးရကရှာဖွေရေးဆက်လုပ်သွားမယ်လို့လည်းပြောပါရတယ်။တခါကုလသမဂ္ဂကလည်းတပုံတွေထိန်းချုပ်ထားတဲ့ဆီးရီးယားနိုင်ငံအနောက်မြောက်ပိုင်းကငရင်သားနဲ့ရင်ဆိုင်ခဲ့ရတဲ့ပြည်သူ9သန်းနီးပါးအတွဲဘဏ္ဍာငွေ398သန်းပေးအပ်ဖို့တောင်းဆိုလိုက်ပါတယ်။အဲ့ဒီအရကပြည်သူတွေအတွက်လူသားချင်းစာနာမှုအကူအညီတွေမဆိုစလောက်ပဲရနေကြတာပါ။တပုံတွေထိန်းချုပ်ထားတဲ့အရကငရင်သားတဲ့ပြည်သူတွေအတွက်အကူအညီတွေကိုတူရကီနိုင်ငံကိုဖြတ်ပြီးတော့ပေးပို့နိုင်အောင်လမ်းကြောင်းတစ်ခုဖွင့်ပေးဖို့ဆီးရီးယားသမ္မတနဲ့ကုလသမဂ္ဂတို့ကြားသဘောတူညီမှုလိုက်ပြီးရလိုက်ပြီးတဲ့နောက်တနင်္လာမှာပဲကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကအခုလိုတောင်းဆိုလိုက်တာပါ။တူရကီနဲ့ဆီးရီးယားနိုင်ငံနဲ့ဆက်မှာဖေဖော်ဝါရီလ6ရက်နေ့ကလှုပ်သွားတဲ့အင်အားပြင်းငရင်ကြောင်းထိခိုက်ပျက်စီးမှုတွေဟာသူမမေ့တမျှအစိုးရအပြင်းထန်ဆုံးဖျက်တစ်ခုဖြစ်တယ်လို့လည်းအတွင်းရေးမှူးချုပ်ကပြောပါတယ်။
ဆီးရီးယားနိုင်ငံအနောက်မြောက်ပိုင်းကအစိုးရစံကြည်ရေးလက်နက်ကိုင်တွေထိန်းချုပ်ထားတဲ့ဒေသမှာရှိတဲ့နေဇက်ဂိတ်ကိုဆီးရီးယားအစိုးရကပြန်ဖွင့်ပေးလိုက်တဲ့အတွက်ကုလသမဂ္ဂအကူအညီပေးရေးမော်တော်ယာဉ်တန်းဟာအင်ကာနေကအဲ့ဒီဒေသကိုသွားရောက်နိုင်ပြီဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းဘက်ကလူပေါင်း4000လောက်သေဆုံးခဲ့ရတဲ့တူရကီနဲ့ဆီးရီးယားနေဇက်အတွင်းငလင်းတန်းကိုဆီးရီးယားနိုင်ငံဘက်ကအစိုးရစံကြည်ရေးလက်နက်ကိုင်အဖွဲ့တွေထိန်းချုပ်ထားတဲ့ဒေသမှာလည်းခံစားခဲ့ရတာဖြစ်ပြီးတေးချေပျက်စီးမှုတွေရှိပေမဲ့အကူအညီတွေတော့ကောင်းကောင်းမရရှိသေးပါဘူး။အခုဆီးရီးယားအစိုးရကဘပ်အယ်ဆာလ်မာနေဇက်ဂိတ်ကနေကုလသမဂ္ဂအကူအညီပေးရေးရင်တန်းဖြတ်တန်းခွင့်ပြုလိုက်တဲ့နောက်မှာကယ်ဆယ်ရေးပစ္စည်းတွေတင်ဆောင်ထားတဲ့ကုန်တင်ကားစက်တစီးဟာတူရကီနိုင်ငံဘက်ကနေဆီးရီးယားနိုင်ငံဘဲကိုဝင်ရောက်သွားပြီဖြစ်ပါတယ်။အဲ့ဒီရင်တွေပေါ်မှာလူသားချင်းစာနာမှုဆိုင်ရာမရှိမဖြစ်လိုအပ်တဲ့ပစ္စည်းတွေဖြစ်ကြတဲ့အမိုးအကာတွေ၊မွေးရာတွေ၊ကော်စောတွေနဲ့ခြုံဆောင်တွေပါဝင်တယ်လို့ကုလသမဂ္ဂရဲ့နိုင်ငံတကာပြောင်းရွှေ့အခြေချရေးဆိုင်ရာအဖွဲ့ IOM ပြောရေးဆိုခွင့်ရှိသူပေါ်ဒီလျွန်ကပြောပါတယ်။ကုလသမဂ္ဂကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဟာလည်းတူရကီကနေဆီးရီးယားကတပုံတွေထိန်းချုပ်ထားတဲ့နယ်မြေတွေကိုပထမအဦးဆုံးချိန်တွားရောက်နိုင်ခဲ့ပါတယ်။ဆီးရီးယားအစိုးရထိန်းချုပ်ထားတဲ့နယ်မြေတွေမှာနိုင်ငံတကာလေယာဉ်တွေနဲ့အကူအညီတွေလာရောက်ပေးနေချင်းပေးနေခဲ့ပေမဲ့တပုံတွေထိန်းချုပ်ထားတဲ့နယ်မြေအတွက်တော့အကူအညီပေးရင်းနှေးကွေးနေတယ်လို့ဒေသတွင်းတက်ကြွလှုပ်ရှားသူတွေနဲ့အရေးပေါ်ဆိုင်ရာအဖွဲ့အစည်းတွေကကုလသမဂ္ဂကိုအပြစ်တင်ဝေဖန်နေကြပါတယ်ခင်ဗျာ။
ရုရှားရဲ့ကျူးကျော်ရာဆာမှုတွေကိုယူကရိန်းတပ်တွေကနှွေဦးပေါက်လောက်မှာတံပြန်တက်ခိုင်နေမယ်လို့မျှော်လင့်ရကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကဖေဖော်ဝါရီလ14ရက်နေ့မှာပြောပါတယ
် We expect to see them
နွေဦးပေါလောက်မှာတံမြန်ထိုးစစ်ဆင်နိုင်မယ်လို့မျှော်လင့်နေတဲ့အတွက်ယူကရိန်းကာကွယ်ရေးဆိုင်ရာအုပ်စုတွေကမိဖက်အားလုံးကယူကရိန်းစစ်သားမှလက်နက်ကိရိယာတွေလုပ်ရည်ကံရည်တွေအပြည့်ရှိနေအောင်ရှေ့တန်းစစ်မျက်နှာတွေမှာထိရောက်မှုရှိအောင်စူးစမ်းလုပ်ကိုင်နေကြပါတယ်လို့ဝန်ကြီးအော်စတင်ကဘယ်ဂျီယမ်နိုင်ငံဘရပ်ဆဲလ်မြို့မှာယူကရိန်းမဟာမိတ်နိုင်ငံတွေကကာကွယ်ရေးဝန်ကြီးတွေနဲ့တွေ့ဆုံအပြီးမှာပဲအဲ့ဒီလိုပြောဆိုသွားတာပါရုရှားရဲ့ကျူးကျော်စစ်စတင်ခဲ့တဲ့အချိန်ကတည်းကယူကရိန်းတပ်ဖွဲ့တွေလက်နက်ခဲယံအများအပြားသုံးစွဲနေတဲ့အတွက်ယူကရိန်းစစ်တပ်ကလိုသလောက်လက်နက်ခဲယံတွေအများဆုံးရအောင်မဟာမိတ်တွေကဆောင်ရွက်နေကြပါတယ်လို့လည်းဝန်ကြီးအော်စတင်ကပြောပါတယ်တချိန်တည်းမှာပဲယူကရိန်းအတွက်လိုအပ်နေတဲ့155mm လက်နက်ကြီးကြီးဒေါ်လာ522တန်းဖိုးထုတ်လုပ်နိုင်မှုအတွက်ကုမ္ပဏီတစ်ခုကို contract စာချုပ်နဲ့ခွင့်ပြုလိုက်ကြောင်းအမေရိကန်စစ်ဘက်ကအင်္ဂါနေ့မှာကြေညာပါတယ်အဲ့ဒီကုမ္ပဏီတွေကတော့ Northrop Grumman System Corp နဲ့ Global Military Product တို့ဖြစ်ပြီးတော့လက်နက်ခရမ်းထုတ်လုပ်ခွင့်ဇန်နဝါရီလ30ရက်နေ့မှာတရားဝင်ခွင့်ပြုခဲ့တာပါအမေရိကန်နဲ့မဟာမိတ်နိုင်ငံတွေပေးပို့ထားတဲ့လက်နက်ကြီးကြီးတွေမလုံလောက်မှာကိုစိုးရိမ်မှုတွေရှိနေချိန်မှာပဲတည်ဆုံးဖြတ်ချက်ထွက်လာတာပါလက်နက်ကြီးကြီးတွေကိုဒီနှစ် Master လောက်ကစပြီးတော့ပေးပို့နိုင်မယ်လို့လည်းအမေရိကန်စစ်ဖက်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်
အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာအယ်ကာအီဒါအကြမ်းဖက်ခေါင်းဆောင်အယ်ဇကဝါဟီရီကိုအမေရိကန်ကနေလေကြောင်းကတိုက်ခိုက်လုံးကြံတပ်ဖြတ်ခဲ့ပြီး6လကျော်အကြာမှာသူ့နေရာဆက်ခံတဲ့သူကိုအီရန်နိုင်ငံမှာတွေ့လာခဲ့တယ်လို့ကုလသမဂ္ဂကထုတ်ပြန်တဲ့အကြမ်းဖက်ဝါဒဆိုင်ရာအစီရင်ခံစာအသစ်မှာဖော်ပြထားပါတယ်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကစုံစမ်းထောက်လန်းထားတဲ့အချက်အလက်တွေအရအယ်ကာအီဒါအဖွဲ့ကိုဦးဆောင်နေသူဟာစာရစ် L အပဒဲဖြစ်တယ်လို့ကောက်ချက်ချထားပါတယ်ပြီးခဲ့တဲ့ဇူလိုင်လကုန်30ရက်နေ့ကလေချောင်းကနေတိုက်ခိုက်မှုကြောင့်တေဆုံးသွားတဲ့ L ဇကွာဟီရီနောက်ပိုင်းအဖွဲ့ရဲ့ခေါင်းဆောင်မှုနဲ့ပတ်သက်ပြီးတိတ်ဆိတ်နေတာဟာအကြောင်းအချက်နှစ်ခုကြောင့်ဖြစ်တယ်လို့လည်းထုတ်ပြန်ချက်မှာပါရှိပါတယ်ပထမအချက် L ဇကွာရီဟာကာဘူးမြို့တော်မှာတေဆုံးသွားတာကိုဝန်ခံမှုအတွက်တာလီဘန်အဖွဲ့ကစိုးရိမ်မှုရှိနေတာနဲ့နောက်တစ်ချက်ကL Adel ဟာအီရန်နိုင်ငံမှာရောက်ရှိနေတဲ့ဆိုတာကိုထုတ်ဖော်မပြောချင်တဲ့အတွက်ကြောင့်ဖြစ်တယ်လို့ဖော်ပြထားပါတယ်။အမေရိကန်အပါအဝင်အနောက်နိုင်ငံထောက်လန်းရေးတွေက Syed El Adel တပ်ဖြတ်ခံရတဲ့ El Qaeda ခေါင်းဆောင်နေရာမှာဆက်ခံမဲ့သူအဖြစ်ကာလအတော်ကြာကတည်းကရှုမြင်ထားပါတယ်။သူဟာအီဂျစ်နိုင်ငံအထူးစစ်စရေးတပ်ဖွဲ့ကအရာရှိဟောင်းတစ်ဦးဖြစ်ပြီးနေရာအစုံဒေသအစုံမှာစစ်စရေးအတွေ့အကြုံများစွာရှိသူဖြစ်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505ရိုးကနေပြီးတော့ထုတ်လွှင့်ပြနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ပုံထုံးနေမနေ့ခင်အစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်မွန်ပြည်သက်ပါတီ NMPS နဲ့စစ်ကောင်စီရဲ့ညဉ့်ညရေးဆွေးနွေးအဖွဲ့တို့နေပြည်တော်မှာတွေ့ဆုံပြီးတော့2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပါအခြေခံကျတဲ့ပုံမှန်တွေပြင်ဆင်နိုင်ရင်းနဲ့နှစ်ဖက်အဆိုပြုတဲ့ကိစ္စရပ်တွေကိုနေပြည်တော်မှာ3ရက်ကြာဆွေးနွေးနေကြကြောင်းစစ်ကောင်စီကတင်ထုတ်ပြန်ပါတယ်မွန်ပြည်သက်ပါတီဒုတိယဥက္ကဋ္ဌနိုင်အောင်မင်းဦးဆောင်တဲ့ညဉ့်ညရေးကိုယ်စားလှယ်အဖွဲ့နဲ့စစ်ကောင်စီဖက်ကတော့ညဉ့်ညရေးနဲ့ဆွေးနွေးရေးအဖွဲ့ကောင်ဆောင်ဗိုလ်ချုပ်ကြီးရာပြည့်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တို့ဖေဖော်ဝါရီလ17ရက်နေ့ကစပြီးတော့နေပြည်တော်ကအမျိုးသားစည်းလုံးညီညွတ်ရေးနဲ့ညဉ့်ညရေးဖော်ဆောင်မှုဗဟုဌာနမှာဆွေးနွေးနေကြတာပါမပြည့်ပြတ်သေးတဲ့ကိစ္စတွေနှစ်ဖက်အဆိုပြုချက်တွေကိုဒုတိယနေ့မှာဆက်လက်ဆွေးနွေးပြီးတော့မူကြမ်းတရက်ချမှတ်နိုင်ခဲ့တယ်လို့ဖေဖော်ဝါရီလ14ရက်နေ့ထုတ်စစ်ကောင်စီရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဖေဖော်ဝါရီလ15ရက်ဆွေးနွေးပွဲနောက်ဆုံးရက်ဖြစ်တဲ့တတိယနေ့မှာတော့တစ်ဖက်သဘောတူညီမှုတွေကိုလက်မှတ်ရေးထိုးသွားမယ်လို့လည်းဖော်ပြထားပါတယ်။မွန်ပြည်သက်ပါတီဟာ2018ခုနှစ်ကအပြည့်ရစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးထားတဲ့အဖွဲ့လည်းဖြစ်ပါတယ်။ဒါဟာမွန်ပြည်သက်ပါတီနဲ့စစ်ကောင်စီကိုယ်စားလှယ်အဖွဲ့တို့ကြားတတိယအကြိမ်ဆွေးနွေးမှုဖြစ်ပြီးတော့ဒီတွေ့ဆုံပွဲအပြီးမှာတော့ NCA အပြည့်ရစာချုပ်မှာလက်မှတ်ထိုးထားတဲ့အဖွဲ့ခုနှစ်ဖွဲ့နဲ့ပူးပေါင်းပြီးတော့စစ်ကောင်စီကနောက်ထပ်တွေ့ဆုံဖို့ရည်မှန်းထားတာဖြစ်ပါတယ
်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအတိုင်းမင်ကန်ဒဲရစ်ချိုလီဟာအမေရိကန်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးဘင်္ဂလားဒေ့ရှ်နဲ့ပါကစ္စတန်နိုင်ငံတွေကိုဖေဖော်ဝါရီလ14ရက်နဲ့18ရက်အကြာသွားရောက်မှာဖြစ်ပါတယ်။အကြီးတန်းအစိုးရတာဝန်ရှိသူတွေအရက်ဖက်အဖွဲ့အစည်းတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံပြီးနှစ်နိုင်ငံလက်တွဲဆောင်ရွက်ရေးနဲ့ရည်မှန်းချက်တူဆောင်ရွက်ရေးကိုအရေးကြီးပုံကိုဒီခီးစင်မှာဆွေးနွေးသွားဖို့ရှိတယ်လို့နိုင်ငံရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူက မနေ့ကထုတ်ပြန်ချက်မှာပြောဆိုထားပါတယ်ဘင်္ဂလားဒေ့ရှ်မှာတော့ရိုဟင်ဂျာဒုက္ခသည်များအကြက်အတဲနိုင်ငံတကာအရေးကိစ္စတွေမှာပူးပေါင်းဆောင်ရွက်မှုခိုင်မာရေးနဲ့လုံခြုံရေးဆိုင်ရာကိစ္စတွေတွဲဖွဲ့ဆောင်ရွက်ရေးအကြောင်းတွေဆွေးနွေးသွားမယ်လို့နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ်ခင်ဗျာ
အီရန်နိုင်ငံတော်လုံခြုံရေးနဲ့အချုပ်အခြာအာဏာဆိုင်ရာဆောင်ရွက်ချက်တွေကိုထောက်ခံပြောဆိုခဲ့တဲ့သရုတ်သမ္မတရှီကျင်းပင်ကအီရန်နျူကလ িয়ার အရေးကိစ္စကိုတင့်တော်စွာအမြန်ဆုံးအဖြေရှာဖို့အင်ကာနေမှာတိုက်တွန်းလိုက်ကြောင်းတရုတ်အစိုးရပိုင်းသတင်းကဖော်ပြပါရယ်အမေရိကန်နဲ့တရုတ်နိုင်ငံကြားဆက်ဆံရေးမပြေမလည်ဖြစ်နေချိန်မှာတရုတ်နိုင်ငံကို၃ရက်တာခီးစဉ်နဲ့အီရန်သမ္မတအလဲပတ်ရောက်ရှိလာတာပါအီရန်နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့ဆွေးနွေးညင်ညမ်းမှုတွေပြန်ဆနိုင်အောင်တရုတ်ကအပြုသဘောဆောင်ပါဝင်ဆောင်ရွက်သွားမယ်လို့အီရန်သမ္မတအီဘရာဟင်ရစီနဲ့ပီကျင်းမြို့မှာတွေ့ဆုံချိန်အတွင်းတရုတ်သမ္မတရှီကပြောဆိုခဲ့ပါတယ်2015အီရန်နျူကလ িয়ার သဘောတူညီမှုအရလက်နက်အဖြစ်ထုတ်လုပ်လို့မရအောင်ယူရေနီယံတန်ဆေမှုတွေကိုကန့်သတ်ထိန်းချုပ်ထားတာဖြစ်ပြီးအပြန်အလှန်အနေနဲ့တန်ခါပိတ်ဆို့မှုတွေရုပ်သိမ်းပေးဖို့ဖြစ်ပါတယ်အီရန်ကတော့ငြိမ်းချမ်းတဲ့ရည်ရွယ်ချက်နဲ့နျူကလ িয়ার စွမ်းအင်တွေဆက်လက်ထုတ်လုပ်နေတာပါလို့ပြောပါတယ်ဒါပေမဲ့လည်း2018ခုနှစ်အမေရိကန်သမ္မတဒေါ်နယ်ထရမ့်လက်ထက်မှာတော့အီရန်ဘက်ကနျူကလ িয়ার အစီအစဉ်တွေမရတဲ့အတွက်ဆိုပြီးတော့သဘောတူညီမှုကနေနှုတ်ထွက်ခဲ့တာပါနှုတ်ထွက်ပြီးတဲ့နောက်ပိုင်းတန်ခါမှုတွေလည်းပြန်လည်ချမှတ်ခဲ့ပါတယ်အမေရိကန်ရဲ့လိုရက်ကိုတရုတ်ကဝေဖန်ပြစ်တင်ခဲ့ပြီးတော့အီရန်နျူကလ িয়ার သဘောတူညီမှုပြန်ဆနိုင်အောင်အမေရိကန်ဘက်ကစတင်လှုပ်ရှားတင်တယ်လို့လည်းပြောပါတယ်ပြီးခဲ့တဲ့စက်တင်ဘာလတုန်းကလည်းအီရန်ရေနံတင်ပို့မှုမှာပါဝင်ပတ်သက်နေတဲ့ကုမ္ပဏီတွေကိုအမေရိကန်ကပြစ်ဒဏ်ချမှတ်ခဲ့ရမှာတရုတ်နိုင်ငံအခြေစိုက်ကုမ္ပဏီ၅ခုလည်းပါပါတယ်အမေရိကန်ကတော့အီရန်နျူကလ িয়ার အစီအစဉ်တွေမရသမျှအီရန်ရဲ့ရေနံနဲ့ရေနံသားတို့ရောင်းဝယ်မှုမှာပါဝင်ပတ်သက်နေသူတွေကိုတန်ခါပိတ်ဆို့မှုတွေချမှတ်သွားမယ်လို့ပြောပါတယ်
အိန္ဒိယနိုင်ငံနယူးဒယ်လီမြို့တော်နဲ့မွန်ဘိုင်းမြို့တို့မှာအခြေစိုက်ထားတဲ့ BBC သတင်းဌာနကွဲရုံးတွေကိုအင်ကာနေကအိန္ဒိယအခွန်ဦးစီးဌာနအရာရှိတွေဝင်ရောက်ရှာဖွေခဲ့ပါတယ် BBC ကနေထုတ်လွှင့်ခဲ့တဲ့အိန္ဒိယဝန်ကြီးချုပ်နာရင်ဒရာမိုဒီနဲ့ပတ်သက်တဲ့မှတ်တမ်းရုပ်ရှင်ဟာဝါရဖြန့်ချီရေးတက်တက်ဖြစ်တယ်လို့အိန္ဒိယအစိုးရကခေါ်ဆိုလိုက်ပြီးသတင်းပတ်အနည်းငယ်ကြားမှာအဲ့ဒီလိုဖြစ်ပေါ်လာတာပါBBC သတင်းဌာနကတော့သူတို့ရဲ့ရုံးတွေကိုအဲ့ဒီလိုဝင်ရောက်ရှာဖွေတဲ့အပေါ်မှာပူးပေါင်းဆောင်ရွက်သွားမှာဖြစ်ပြီးဒီအပေါ်မှာအမြန်ဆုံးဖြစ်ရှင်းနိုင်လိမ့်မယ်လို့မျှော်လင့်ကြောင်း Twitter မှာရေးသားထားပါတယ်။ဝန်ကြီးချုပ်နာရင်ဒရာမိုဒီရဲ့ BJP ပါတီပြောရေးဆိုခွင့်ရှိသူဂူရာပရာတီကတော့အခုလိုလှုပ်ဆောင်တာဟာအခွန်ဆိုင်ရာစစ်ဆေးမှုဖြစ်တယ်လို့ပြောဆိုပါတယ်။ဒါအပြင် BBC ဟာအိန္ဒိယကိုဖျက်လှုပ်ဖျက်ဆီးလုပ်တဲ့သူတွေနဲ့လက်တွဲဆောင်ရွက်နေပြီးအဂတိလိုက်စားမှုအများဆုံးနဲ့ရည်စရာအကောင်းဆုံးဌာနဖြစ်တယ်လို့ပြောဆိုသွားပါတယ်ခင်ဗျာ
။ထိတ်တန့်ရောက်တဲ့တွင်ကိုနန်းလောင်နဲ့ကိုခင်မောင်ဆွမင်းတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ခုတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါ။ဆီးရီးယားအနောက်မြောက်ဒေသမှာငရင်တန်ကြောင့်တပ်တမန်တွေကျူးကယ်ပြီးရေကြီးရေလျှံမှုဒဏ်ကိုပါကြုံတွေ့နေကြရပါတယ်။တူရကီနိုင်ငံအစ္စတန်ဘူကနေဒိုရီယန်ဂျုံစ်ပေးပို့တဲ့သတင်းဆောင်မကိုကိုစော်မှုကျော်ကပြောပြပေးပါအောင်ရှင်
။ပထမငရင်တန်ကိုအပြင်းထန်ခံစားခဲ့ရပြီးနောက်ဆဲပေါင်းအနေနဲ့တာယူတွေကျူးကျခဲ့တဲ့အတွက်ဆီးရီးယားနိုင်ငံမြောက်ပိုင်းI love ခရိုင်တဲကဒူလူရွာလေးဟာငလျင်တန်းအပြင်ရေကြီးတဲ့တန်းကိုပါထပ်ဆင့်ခံစားနေရပါတယ်။ရွာကန်အမျိုးသမီးကြီးစမီရာအယ်အလီကအခုလိုပြောဆိုပါတယ
်
။ရေရစီကြလာတဲ့တန်းကိုအကျဉ်းကြီးကြရပါတယ်။ဘလို့ပြောအမှန်တော့မသိပါဘူး။ကျမတို့ကိုတတ်ဖြတ်မဲ့တင့်ကားတွေမောင်းလာတယ်လို့မျိုးပါပဲ။ဘလို့ဖြစ်ခဲ့လဲဆိုတာကိုပြောမပြတတ်အောင်ပါပဲ။တကယ်ကိုဘေးဆိုးကပ်ဆိုးကြီးတစ်ခုပါ
လူလူရွာလေးဟာလဲဒေတာရင်းကအခြားနေရာတွေလိုပါပဲမလျင်တန်ခံခဲ့ရပါတယ်ဒါပေမဲ့အစင်မပြတ်လှုပ်ခတ်ခဲ့တဲ့နောက်ဆက်တွဲငလျင်တန်တွေကြောင့်ရေကာတာတွေဆဲပေါင်းတွေကျိုးကျခဲ့ပြီးအော်ရန်ဒီမြစ်ထဲကရေတွေစီးဝင်လာခဲ့ပါတယ်လူလူရွာကရွာလူကြီးအရီမန်အဗ်ဒူမိုဟာမက်ကအခုလိုပြောပါတယ
်ဘနစ်ဘလ်ဟာဇာဆတ်ရ်တရာဘီတအသရ်တအသီရန်ကဘီရန
်ငလျင်တန်ကြောင့်ရေကာတာတွေတာယိုးတွေပျက်စီးကုန်ပါတယ်ဆင်းနဲ့ရာမြေကြမ်းမှာရေကာတာတွေဆဲပေါင်းတွေလည်းအကွဲကုန်ပါတယ်နောက်ဆုံးမှာတော့တာပေါင်းတွေကျိုးပြီးရေတွေဝင်လာတဲ့အတွက်ရွာတွေကအိမ်အလုံး40လောက်လုံးဝပျက်စီးသွားပါတယ
်လူလူရွာဟာပြည်တွင်းစစ်ကြောင့်ထွက်ပြေးလာတဲ့ဒုက္ခသည်တွေကိုလက်ခံထားရပါတယ်ဒီရွာလေးဟာစ조사ရုံးကန်နေရင်းကပဲရေကြီးရေလျံမှုကြောင့်နောက်ထပ်မိသားစု900လောက်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်စစ်တမ်းကြောင့်ထွက်ပြေးခဲ့ရပြီးတူလူရွာမှာခိုလုံနေတဲ့စစ်ပြေးဒုက္ခသည်မူစတာဖာဂျူမာကာဆင်ကအခုလိုပြောဆိုပါတယ
်ဂမရတ်လ်ကရီကလ်တကရီဘန်အော်မာတကရီဘန်ကူလီယန်ယာနီ
အမှန်တိုင်းပြောရရင်တော့တရွာလုံးရေမြုပ်သွားပါတယ်
ရွာသူရွာသားတွေအကုန်လုံးအိုးအိမ်တွေစွန့်ခွာထွက်ပြေးခဲ့ရပါတယ်။ရွာသူရွာသားတွေဟာဆဲပေါင်းတွေမကျိုးအောင်ဝိုင်းဝန်းပိတ်ဆို့ခဲ့ကြပါသေးတယ်။ဒါပေမဲ့မရပါဘူး။တာတွေကျိုးပြီးရေတွေဖုံးသွားခဲ့ပါတယ
်။အခုတော့ရွာသူရွာသားတွေဟာ3ဒီဂရီအောက်အေးတဲ့ဆောင်းရာသီတွေမှာရေတွေဆူဆွတ်ပြီးချိုင်းအေးတဲ့တံကိုခံစားနေရပါတယ်။ဒေသတစ်ခုလုံးဟာအခုအငြိတွေကိုဆောင်ဆိုင်နေကြပါတယ်။ဒါ့အပြင်ဒေသတွင်းမှာရှိတဲ့ဆယ်တွေကျိုးချမှာကိုလည်းစိုးရိမ်နေကြပါတယ်။ဆယ်တွေကြိုးကြခဲ့ရင်ရေတွေအကြီးအကျယ်ဖုံးလွှမ်းကုန်အောင်မှာဖြစ်ပါတယ်။ရွာလူကြီးအရီမန်အဗ်ဒူမိုဟာမက်ကအခုလိုပြောဆိုပါတယ
်။အလ်ခတ်တာလ်ဟာလီယန်မရကဇ်အီဝ
ါအခုခါရေပေးတံငလင်တံကြောင့်အိုးမဲ့အိမ်မဲ့ဖြစ်သွားရသူတွေအတွက်ခိုးလုံစရာတွေအများဆုံးကူညီပေးဖို့ကျွန်တော်တို့အဖွဲ့အစည်းတွေကိုဖြစ်စေအခြားနိုင်ငံတွေကိုဖြစ်စေအကူအညီတောင်းခံပါတယ်။ဘာဖြစ်လို့လဲဆိုတော့သူတို့အိုးအိမ်ဆွန့်ခွာထွက်ပြေးရစင်မှာဘာပစ္စည်းတစ်ခုမှသင်မလာနိုင်လို့ပါ
စီးရီးယားရဲ့တူလူလိုဝေးလံခေါင်ဖျားတဲ့ဒေသတွေကိုနိုင်ငံတကာအကူအညီတွေရောက်ရှိဖို့ရာအတော်နှေးကွေးကြံ့ကြာတတ်ပါတယ်။ရေကြီးတဲ့တံကိုခံစားနေရတဲ့ဒုက္ခသည်တွေကတော့အကူအညီတွေရောက်လာဖို့စောင့်ဆိုင်နေကြပါတယ
်။ကိုစော်မိုးကျော်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့ရုရှားနဲ့အမေရိကန်ကြားကနျူကလ িয়ার စာချုပ်တဲ့အကြောင်းတင်ပြပါမယ်။အမေရိကန်နဲ့ရုရှားကြားနျူကလ িয়ার လက်နက်ဆိုင်ရာစတပ်စာချုပ်တစ်ကိုရုရှားကချိုးဖောက်တယ်လို့အမေရိကန်ကပြောပါတယ်။ဒီသဘောတူညီချက်အရလိုက်နာဆောင်ရွက်ရမယ်။နျူကလ িয়ার ဆက်ယုံစစ်ဆေးမှုတွေကိုရုရှားကပြီးခဲ့တဲ့ဩဂုတ်လကစပြီးတော့ရပ်ဆိုင်ထားတာပါ။စင်တီစင်ရဲ့သတင်းဆောင်မကိုမက်ခင်ဖြူထွေတင်ပြထားပါတယ်ရှင်
။ We move the clock forward.
လူသားမျိုးနွယ်တွေဟာသူတို့ရဲ့လုပ်ရည်တွေကြောင့်ပဲအလုံးစုံပြတ်သွင်းရမယ့်အရေးဘလောက်တောင်နှိမ့်ကျလာနေပြီလဲဆိုတော့ကိုအနုပြုသိပ္ပံပညာရှင်များဆောဆောင်ကပြီးခဲ့တဲ့ဇန်နဝါရီလကထောက်ပြခဲ့ပါတယ်။လူသားမျိုးနွယ်တစ်ရက်လုံးပြတ်သုံးစေနိုင်တဲ့လုပ်ရက်တွေလို့ပြောတဲ့နေရာမှာတော့ရုရှားရဲ့ယူကရိန်းကျူကျော်စစ်နျူကလ িয়ার ရေးထင်းမှာမှုတွေနဲ့ဥရုယာတီဖောက်ပြန်ပြောင်းလဲမှုတွေကိုထောက်ပြပါတယ်။ဒီတော့တွင်းမှာပဲ START နျူကလ িয়ার စာချုပ်တစ်ကိုရုရှားကချိုးဖောက်နေတယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်။ဒီသဘောတူညီချက်အရအမေရိကန်နဲ့ရုရှားရဲ့မဟာဗျူဟာမြောက်နျူကလ িয়ার တုံးကြီးထိပ်ဖူးပိုင်ဆိုင်နိုင်တဲ့အရေးအတွက်ကိုကန့်သတ်ထားတာဖြစ်တယ်လို့မြေပြင်ကနေဝင်ရင်ပြင်မဆိုင်တုံးတွေရင်းမှုသင်းမောပေါ်ကနေပြစ်နိုင်တဲ့မဆိုင်တုံးကြီးတွေနဲ့ဘုံချဲလေရည်တွေဘလောက်ဖြန့်ကျက်ချထားနိုင်တယ်ဆိုတာကိုလည်းကန့်သတ်ထားတာပါဒီသဘောတူညီချက်အရလိုက်နာရမယ်နျူကလ িয়ার ဆက်ယုံတွေကိုစစ်ဆေးခွင့်ရုရှားကပိတ်ထားတယ်လို့အမေရိကန်ကပြောပါတယ်ဒါပေမဲ့ရုရှားအနေနဲ့အလွယ်တကူပြန်လိုက်နာလို့ရနေသေးတယ်ဆိုတာကိုလည်းအမေရိကန်နိုင်ငံခြားရေးဌာနဒုတိယပြောခွင့်ရ Vidant Patel ကပြောပါတယ
် There is a clear path for returning here
ပြန်လည်လိုက်နာဆောင်ရွက်နိုင်တဲ့အခြေအနေရှိနေပါသေးတယ်။စတပ်သဘောတူစာချုပ်တွေအရ၄နှစ်လုံးလုံးလိုက်နာခဲ့သလိုရုရှားနယ်မြေထဲမှာစုံစမ်းစစ်ဆေးမှုတွေပြန်ခွင့်ပြုပြီးနှစ်နိုင်ငံညှိနှိုင်းရေးကော်မရှင်ရဲ့ဆွေးနွေးမှုတွေပြန်စနိုင်ပါတယ်။ရုရှားဘက်ကစုံစမ်းစစ်ဆေးသူတွေအမေရိကကိုလာပြီးစုံစမ်းစစ်ဆေးမှုတွေမလုပ်နိုင်အောင်တားမြစ်ထားတာလည်းမရှိပါဘူး
။ဒါပေမဲ့ရုရှားရဲ့ယူကရိန်းကျူကျော်စစ်မှာအမေရိကန်ကယူကရိန်းကိုကူညီပေးနေတာကိုရုရှားဆွေရယာရှိတွေကရှုံချပြီးရုရှားရဲ့နျူကလ িয়ার ဆက်ယုံတွေကိုစစ်ဆေးခွင့်ပြီးခဲ့တဲ့ဩဂတ်လကစပြီးတော့ရက်ဆိုင်ခဲ့တာပါဒီလိုရက်ဆိုင်ပြီမဲ့လို့ START သဘောတူစာချုပ်ကိုတော့ဆက်ပြီးထိန်းသိမ်းထားလို့တဲ့ဆန္ဒရှိပါတယ်လို့ရုရှားဆိုရပြောဝင်ရဒီမီထရီဖက်စကော့ဖ်ကပြောပါတယ
်ကတ်ဘာနီပီချယ်နဘော
လက်တလောဘလို့စိတ်မချမ်းမြေ့စရာတွေရှိနေပါစေတချို့သဘောတူညီချက်တွေကတော့ဆက်ရှိနေရပါမယ်ဒီစာချုပ်ဆက်ရှိနေဖို့အမတန်အရေးကြီးပါတယ်အ ਨੇ ဆုံးလက်တွေ့မကျဘူးဆိုရင်တောင်သဘောတရားအရာတော့ဆက်ရှိနေရပါမယ်အဲ့လိုမှမဟုတ်ရင်တော့ဒီတရားဝင်မူပေါင်းကိုအမေရိကန်ပြည်ထောင်စုကဖျက်ဆီးနေတာလို့ပဲကျွန်တော်တို့မြင်ပါတယ
်ဒီသဘောတူစာချုပ်ကိုရုရှားဘက်ကချိုးဖောက်မှုမှာဖြစ်နိုင်ခြေအကြောင်းရင်းနှစ်ရပ်ရှိနိုင်တယ်လို့ Hudson Institute ရဲ့နိုင်ငံရေးနဲ့စီးရီးလေ့လာမှုစင်တာညွှန်ကြားရေးမှူး Richard Woods ကပြောပါတယ
် At best Russia is trying to apply some more concessions from the US about
ရုရှားအနေနဲ့အမေရိကန်ဘက်ကလိုက်လျောလာနိုင်တဲ့အခြေအနေတချို့ဖြစ်လာဖို့ကျိုးစားနေပုံရပါတယ်အမေရိကန်နိုင်ငံထဲမှာသူ့ဘက်ကစုံစမ်းစစ်ဆေးမှုတွေပုံပြီးလှုပ်ချင်တာမျိုးဒါကအကောင်းဆုံးဖြစ်နိုင်ခြေပါအဆိုးဆုံးဖြစ်နိုင်ခြေကတော့မဟာဗျူဟာမြောက်လက်နက်ထိမ့်ချုပ်ရေးသဘောတူညီချက်ကိုရုရှားယူကရိန်းစစ်ပွဲမှာတစားကန်တစ်ခုလိုအသုံးချလာတာမျိုးဖြစ်နိုင်ပါတယ
်ရုရှားအနေနဲ့ယူကရိန်းစစ်ပွဲမှာနျူကလ িয়ার လက်နက်တွေအသုံးပြုပြီးနျူကလ িয়ার ကပ်ဘေးအန္တရာယ်ဆက်ရောက်အောင်လှုပ်လာနိုင်တဲ့ဆိုတော့ကမ္ဘာတဝန်းစိုးရိမ်မှုတွေပေါ်ပေါက်နေတာနဲ့ပတ်သက်လို့တော့ရုရှားကအဲ့ဒီလိုလှုံ့ဆော်တာမရှိဘူးလို့ညင်းဆိုထားပါရဲ့ရှင်
။မ မခင်ဖြူထွေးပါရှင်မြန်မာကတော့ကျမကြီးဆန်ရသတင်းဆောင်မတစ်ပုဒ်ကိုနားဆင်ချရဖို့ရှိပါတယ်အခုရင်ဆုံးတော့ယူကရိန်းစစ်ရေးဆန်ရသတင်းဆောင်မကိုနားဆင်ချရအောင်ပါယူကရိန်းရဲ့စွမ်းအင်ဆန်ရအခြေခံဆောက်အုံတွေကိုရုရှားကပြစ်မှတ်ထားတိုက်ခိုက်နေတာကြောင့်ယူကရိန်းဟာအနာဂတ်စွမ်းအင်ဖူလုံရေးအတွက်မဖြစ်မနေစဉ်းစားလာရပါတယ်စွမ်းအင်ထုတ်လုပ်ဖြန့်ဖြူးရေးစနစ်မှာတားရှိခံပြီးလျှက်စစ်အမြန်ဖြည့်တင်းပေးနိုင်မဲ့နည်းလမ်းတွေကိုတီးထွင်ကြံစတာနဲ့တစ်ချိန်တည်းမှာပဲတန်ရှင်းစွမ်းအင်ထုတ်နိုင်ရေးကိုပါလှုပ်ဆောင်နေကြပါတယ်တိုက်ပွဲပြင်းထန်နေတဲ့ Keep Data Earpin မြို့ကလေးကနေအနာချနီခိုပါရဲ့သတင်းဆောင်မကူတော့ဒေါခင်မျိုးသက်ကပြောပြပေးထားပါတယ်ရှင
်ရုရှားတပ်တွေကလမ်းနဲ့ချီးပြီးယူကရိန်းရဲ့နှစ်စစ်ထုတ်လုပ်ဖြန့်ဖြူးတဲ့စနစ်ကိုတိုက်ခိုက်ခဲ့တာကြောင့်အိမ်တွေကျောင်းတွေနဲ့စစ်ရုံတွေမှာမီးပြန်နေပြီးတခါတလေဆိုရက်တော်ကြာမီးမရပဲဖြစ်နေတာပါဒါကြောင့်သမျိုးကြနီးတွေအတိုင်းဒါပေးဆိုင်ရုံအမြန်ပြန်ပြီးအလုပ်လုပ်အောင်ပြုပြင်တာအပြင်စွန့်ရင်ထုတ်နိုင်မဲ့တခြားနီးလန်းတွေကိုပါရှာဖို့လုပ်လာကြပါတယ်။အာပင်မြို့ကအကြောင်းကလေးကတော့ EAUF စွန့်ရင်ထုတ်လို့ရဆိုင်ရာ Ukraine Foundation NGO အဖွဲ့နဲ့နိုင်ငံတကာအလှူရှင်တွေကြောင့်ပထမဆုံးကိုပိုင်းနေစွန့်ရင်ထုတ်ဆက်ရုံရှိတဲ့အကြောင်းတစ်ကြောင်းဖြစ်လာပါပြီ။ဒီဆက်ရုံကလေးမှာဆိုလာပြားတွေမျက်စိပုံစံပြောင်းဆက်တွေနဲ့မီးပြတ်တဲ့အချိန်မှာမီးရစေဖို့အတွက်နေစွန့်ရင်တူလောင်ပေးတဲ့စနစ်တွေပါပါတယ်လို့ဒီဖောင်ဒေးရှင်းကိုတည်ထောင်သူယူလီယန်နာအော်နစ်ချက်ကပြောပါတယ
် Our main aim was to ensure that the system storages are always fulfilled
ကျမတို့ရဲ့အဓိကရည်ရွယ်ချက်ကတော့ဒီတူလောင်စနစ်တွေမှာနေကနေရတဲ့လျှက်စစ်စွန့်ရင်နဲ့အမြဲပြည့်နေအောင်လုပ်ဖို့ဖြစ်ပါတယ်ဒီလိုရအောင်ထွင်ထားတဲ့ဤပညာအရတကယ်လို့နေတာတဲ့နေဆိုရင်ဆိုလာဓာတ်အားပေးဆက်ရောကရတဲ့လျှက်စစ်ဓာတ်တွေကတူလောင်စနစ်ထက်ကိုဝင်သွားပြီးအပြန်ပြည့်အောင်ဖြည့်ပေးပါတယ်ဒါကနံပါတ်1ဦးစားပြီးလုပ်ရတဲ့အလုပ်ပ
ါဒီဆက်ရုံကဘက်ထရီတူလောင်စနစ်ဟာကျောင်းအတွက်နိုင်ရအတော်ကြာကြာလျှက်စစ်ဓာတ်ပေးနိုင်ပါတယ်ဒီဆိုလာဓာတ်အားပေးဆက်ရုံကနေရတဲ့လျှက်စစ်ဓာတ်ဟာကျောင်းတွေအတွက်ဓာတ်ဆီတုံးဓာတ်အားပေးဆက်တွေထက်ပိုပြီးဈေးသက်သာသလိုပိုပြီးလဲတန့်ရှင်းတယ်လို့မရီယာကျောင်းကကျောင်းဝန်ကြီးအီဗန်ပက်ရှနစ်ကပြောပါတယ
်စေဗလီကီပရိုရေဗ်ဇာဂလီဒီယဝစီတေဗလီကီပရိုရေဗ
်ရာဟာပညာရေးအတွက်ခြုံကြည့်ရင်ကြီးမားတဲ့အပြောင်းအလဲကြီးတစ်ခုပါလျှက်စစ်မီအတွက်ဘသူကမှမိကိုစရာမလိုတော့တဲ့သဘောပ
ါရုရှားရဲ့အင်အားပြင့်နဲ့ထိုးစစ်ဆင်နေတာတစ်နှစ်ထဲရောက်လာချိန်မှာတော့ယူကရိန်းဖို့စွန့်ရင်ဆန်ရစိတ်ချဖို့ကအရိကဦးစားပေးကိစ္စရတစ်ခုလည်းဖြစ်ပါတယ် EAUF Foundation ကတော့ယူကရိန်းနိုင်ငံတော်ကကျောင်းတွေနဲ့ဆေးကျောင်းတွေစုစုပေါင်း100လောက်အတွက်အလားတူမီးယာပေးဆက်တွေထောင်ပေးဖို့အတွက်စီစဉ်နေပါတယ်။ရုရှားတွေရဲ့ကျူးကျော်စစ်ကတနှစ်ပြည့်လာပြီဖြစ်တယ်လို့ယူကရိန်းတွေဟာလည်းနေ့စဉ်လိုလိုပဲစိန်ခေါ်မှုအသစ်အများပြားနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။ဒါပေမဲ့သူတို့ဟာဒီစိန်ခေါ်မှုတွေကြားမှာပဲရှင်သန်ရပ်တည်နိုင်မဲ့အ धिक အရေးပါတာတွေကိုအလင်းအမြန်တီထွင်ဖို့ပါလှုပ်ဆောင်လာနိုင်ကြပြီဖြစ်ပါတယ်။
ဒေါက်ခင်မျိုးသက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့အသွင်ပြောင်းစီတွေမတုံရေကုလသမဂ္ဂဘက်ကဆောင်ရွက်နေတဲ့ကိစ္စကိုတင်ပြပေးပါမယ်ကဘာတလွှားနှစ်စဉ်လူ9သိန်းလောက်အချိန်မတန်ခင်တည်ဆုံးရမှုဖြစ်စေတဲ့ transfer အသွင်ပြောင်းစီတွေကိုအစားအသောက်တင်မှာမတုံအောင်လုံးဝဖယ်ရှားပစ်ဖို့ WHO ကဘာကျန်းမာရေးအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်လီဆာရှလိုင်းဂျီနီဘာကပေးပို့တဲ့သတင်းဆောင်မကိုကိုညံဝင်းအောင်ကပြောပြပေးပါအောင်ရှင်
တဘာဝအတိုင်းမဟုတ်ပဲပြုပြင်ဖန်တီးတာပြီးအစိတ်အင့်ဓာတ်တွေပါဝင်တဲ့ transfer တွေကိုတော့ထိုးပိုးရောင်းချတဲ့အစားအသောက်တွေမီးဖုတ်ထားတဲ့အစားအစာတွေဟင်းချက်စီနဲ့ထောပတ်ဒင်ကဲစတဲ့အစီတွေမှာတွေ့ရတတ်ပါတယ်အစိတ်တောက်ဖြစ်စေတဲ့အစီတွေကိုစားသုံးမိတာကြောင့်နှလုံးရောဂါနဲ့အသက်ဆုံးရှုံးမှုအန္တရာယ်ကြုံရသူတွေကမ္ဘာပေါ်မှာလူပေါင်းသန်း 9,000 လောက်ရှိတယ်လို့ WHO အစိုးရခန်းစားမှာဖော်ပြလိုက်ပါတယ် Don Frieden ဟာလူသားအသက်ဘေးကာကွယ်မဲ့ပြည်သူ့ကျန်းမာရေးလမ်းပြလှုံ့ဆော်မှုအဖွဲ့ရဲ့ဥက္ကဋ္ဌဖြစ်ပါတယ်။ဒီကမ္ဘာလုံးမှာ transfer သုံးဆွဲမှုကိုဖယ်ရှားရပ်တန့်နိုင်မယ်ဆိုရင် 2040 ပြည့်ရောက်တဲ့အခါပြည်သူ 18 သန်းနှလုံးသွေးကြောဆိုင်ရာယောဂါနဲ့ပြေဆုံးရမယ့် NBA ကနေကာကွယ်နိုင်မယ်လို့သူကပြောပါတယ်
။ Very important to distinguish artificial trans fat which isa toxic chemical which has
ပြုပြင်ဖန်တီးထားတဲ့ transfer အစီတွေဟာအစိတ်အတောက်ဓာတ်တွေဆိုတာကိုခွဲခြားနားလည်ဖို့အင်မတန်အရေးကြီးပါတယ်စားသောက်ကုန်တွေမှာသုံးဖို့မသင့်သလိုပြေဝအစီတွေကနေလည်းဖယ်ထုတ်ပစ်ဖို့လိုပါတယ်အစားအသောက်တွေမှာနေရာယူထားပြီးတားမြစ်ဖို့လည်းစားသောက်ကုန်လုပ်ငန်းရှင်အဖွဲ့တော်တော်များများကအဆိုပြုတာမရှိပါဘူးပြုပြင်ဖန်တီးထားတဲ့အစီတွေဆိုတာဟာ ဆေးရွက်ကြီးကိုအဟာရအဖြစ်သုံးနေတာနဲ့တူပါတယ်။ဘာမှအကျိုးမရှိပါဘူး
။2023ခုနှစ်ထဲရောက်ရင်တကမ္ဘာလုံးမှာ transfer ကင်းစင်ရမယ်လို့ WHO က2018ထဲညီမှန်းချက်ချကြိုးပမ်းခဲ့တာတိုးတက်မှုတချို့ရှိခဲ့ပါတယ်။အစားအသောက်ထုတ်လုပ်ရာမှာ transfer အသွင်မြောင်းအစီသုံးဆွဲမှုလျှော့ချသွားရေးကိုနိုင်ငံပေါင်း43ခုမှာဘူဝါရနဲ့အကောင့်ထဲပေါ်ဆောင်ရွက်ခဲ့တာကြောင့်လူပေါင်းတန်း2800တည်ဆုံးခြင်းဒါမှမဟုတ်နှလုံးရောဂါဖြစ်ခြင်းကနေကာကွယ်နိုင်ခဲ့ပါတယ်။အဲ့ဒီလိုကြိုးပမ်းနေပေမဲ့ transfer ကြောင့်လူပေါင်းတန်း9000လောက်ကျန်းမာရေးအန္တရာယ်ရင်ဆိုင်နေရသေးတယ်လို့ Mr. Freedom ကထောက်ပြပါတယ်။ဒီအန္တရာယ်ကိုတားဆီးနိုင်ဖို့အစိုးရတွေအနေနဲ့ WHO ရဲ့မူဝါဒစံသတ်မှတ်ချက်အတိုင်းလိုက်နာအကောင့်ထဲပေါ်ဖို့လိုတယ်လို့သူကတိုက်တွန်းနေတာပါ။နိုင်ငံတချို့အထူးသဖြင့်တော့မက္ကဆီကိုနိုင်ဂျီးရီးယားနဲ့တီးရီလင်္ကာနိုင်ငံတွေမှာ WHO ရဲ့မူဝါဒမျိုးကိုအတည်ပြုဖို့နှိမ့်ဆန်နေပြီးနောက်ဆုံးအတည်ပြုမဲ့အဆင့်ရောက်ဖို့ပဲလိုတော့တယ်လို့ Freedom ကပြောပါတယ
် Policy wins in one country can help encourage other countries to take action
နိုင်ငံတစ်ခုမှာအဲ့ဒီလိုမူဝါဒမျိုးအတည်ပြုလိုက်တာကအခြားနိုင်ငံတွေပါလိုက်လုံချင်စိတ်ဖြစ်စေပါတယ်။အိန္ဒိယ၊ဘင်္ဂလားဒေ့ချ်နဲ့ဖိလစ်ပိုင်နိုင်ငံတွေဟာတောင်အာရှနဲ့ရှေ့တောင်အာရှမှာစံနမူနာအနေနဲ့ဥဆောင်နိုင်ငံတွေဖြစ်လာမယ်လို့မျှော်လင့်ပါတယ်။တောင်အာဖရိကနိုင်ငံတွေကနိုင်ဂျီးရီးယားနိုင်ငံဟာဆိုရင်လည်းအသွင်ပြောင်းအစီသုံးဆွဲမှုကိုတားမြစ်လိုက်ပြီးဖြစ်တာမို့အာဖရိကမှာဥဆောင်နိုင်ငံဖြစ်လာမှာပါ။
အစားအသောက်ထုတ်လုပ်သူတွေအနေနဲ့ transfer နေရာမှာအခြားကျန်းမာရေးနဲ့တင့်တော်မဲ့အရာနဲ့အစားထိုးသုံးသင့်တယ်လို့ Freedom ကပြောပါတယ်။နိုင်ငံပေါင်း43ခုမှာတော့အဲ့ဒီလိုလှုပ်ဆောင်နိုင်ခဲ့ပြီးဖြစ်ကြောင်းနဲ့ကုမ္ပဏီကြီးအနည်းစုလောက်သာအစိတ်သင့်စေမဲ့ပစ္စည်းတွေဆက်လက်ထုတ်လုပ်နေတယ်လို့ဆိုပါတယ်။အဲ့ဒီကုမ္ပဏီတွေဟာလည်းတနည်းကြရင် transfer အသုံးပြုမှုကိုအဆုံးသတ်ရတော့မှာပါလို့သူကပြောပါတယ်။ဝင်ငွေမြင့်တဲ့နိုင်ငံတွေမှာတော့ transfer အသုံးပြုမှုအဆုံးသတ်ရေးမူဝါဒတွေအောင်မြင်နေပြီလို့ WHO အစိုးရခံစားကဆိုပါတယ်။အထူးသဖြင့်တော့အမေရိကတိုက်နဲ့ဥရောပနိုင်ငံတွေဖြစ်ကြပါတယ်။အခုဆိုရင်ဝင်ငွေအလဲအလတ်ရတဲ့နိုင်ငံတွေဟာလည်းဒီနည်းလမ်းအတိုင်းလှုပ်လာနေကြပြီးဝင်ငွေနှဲပါတဲ့နိုင်ငံတွေမှာတော့အခုချိန်ထိလိုက်လုံနိုင်တာမျိုးမတွေ့ရသေးဘူးလို့အစိုးရခံစားကဆိုပါတယ်ခင်ဗျာ။
ကိုညာဝင်းအောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်သောတာရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဟူးနေ့မနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ
်အမေရိကန်ဆိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြပါတော့မယ်ခင်ဗျာ
အမေရိကန်ပြည်သူတွေဟာအတိတ်ကသူတို့ရဲ့ခေါင်းဆောင်တွေကိုဂုဏ်ပြုပြီး20 February လရဲ့တတိယမြောက်ဒလင်လာနေ့ကိုသမရများနေ့ဖြစ်သတ်မှတ်ဂါရဝပြုကြပါတယ်ဒီအလရဲ့နေ့ဟာအမေရိကန်ပြည်တော်စုရဲ့ဩဇာအရှိဆုံးနဲ့ဂုံပြုအလေးစားခံရဆုံးသမ္မတနှစ်ဦးရဲ့မွေးနေ့များအကြားကြားရောက်ပါတယ်။သမ္မတအေဗရာဟင်လင်ကွန်ရဲ့မွေးနေ့ February 12ရက်နေ့နဲ့သမ္မတဂျော့ဂျ်ဝါရှင်တန်ရဲ့မွေးနေ့ February 22ရက်နေ့တွေကြားမှာဖြစ်ပါတယ်။ British Empire ကိုပုံကံအနိုင်ယူပြီးလွတ်လပ်ရေးရနိုင်ခဲ့တဲ့တော်လှန်ရေးတပ်ရဲ့ခေါင်းဆောင်ဖြစ်သူဂျော့ဂျ်ဝါရှင်တန်ကိုအမေရိကန်ပြည်တော်စုရဲ့တရေကောင်းအနေနဲ့ချီးမြှောက်လေးစားကြပါတယ်။သူဟာကြီးမားတဲ့သူ့ရဲ့ဩဇာလွှမ်းမိုးမှုကိုအသုံးပြုပြီးတိုက်ပြည်သစ်အတွက်အခြေခံအုတ်မြစ်ချပုံဖော်ပေးနိုင်ခဲ့ပါတယ်။သူဟာအမေရိကန်ပြည်ထောင်စုကြီးထူထောင်စကာလမှာကြုံတွေ့ခဲ့ရတဲ့အခက်အခဲတွေကိုဥဆောင်ရင်ဆိုင်ကျော်လွှားနိုင်ခဲ့ပြီးအဆုံးမှာတော့ဒီမိုကရေစီနည်းလမ်းတကျနဲ့တည်ငြိမ်ပြီးတရားဥပဒေစိုးမိုးတဲ့အစိုးရတရအုပ်ချုပ်တဲ့ပြည်ထောင်စုတစ်ခုကိုမီးရှို့တန့်စင်ဝေဖွာပေးနိုင်ခဲ့ပါတယ်။သမရအေဗရာဟင်ဒင်ကွန်ကတော့ပြည်တွင်းစစ်ကြီးအတွင်ပျို့ကွဲလူနည်းချင်းချောက်ခံခဲ့ရတဲ့တိုင်းပြည်ကိုဥဆောင်နိုင်ခဲ့သူဖြစ်ပါတယ်။သမရလင်ကွန်ဟာပြည်တွင်းစစ်ပြီးဆုံးခံသည့်အချိန်မှာရင်းချမ်းတဲ့ကာလအခုအပြောင်းအတွက်ဖက်ဒရယ်ဗဟိုအစိုးရနဲ့ပြည်내အစိုးရတွေကြားအာဏာခွဲဝေရေးစတင်ပြင်ဆင်ခဲ့ပါတယ်။ရလတ်အနေနဲ့အမေရိကန်ပြည်ထောင်စုဟာပြည်တွင်းစစ်အပြီးမှာအားကောင်းတဲ့ဖက်ဒရယ်ဗဟိုအစိုးရရဲ့ဥဆောင်မှုအောက်မှာပြည်내တွေစုစုစည်းစည်းပေါင်းစည်းထားတဲ့ပိုးပြီးကြက်ခန့်တန်ဆွမ်းတဲ့ပြည်ထောင်စုပေါ်ထွန်းလာနိုင်ခဲ့ပါတယ်။မျက်မှောက်ခင်မှာတော့သမရများနေ့ဟာတိုင်းပြည်ရဲ့အမြင့်မားဆုံးအရက်အရာရာထူးကိုတာဝန်ယူခဲ့ကြတဲ့အမေရိကန်သမရအဆက်ဆက်ကိုဂုဏ်ပြုကျင်းပတာဖြစ်ပါတယ်။ဒါပေမဲ့သမရဝါရှင်တန်နဲ့လင်ကွန်လိုဆန္ဒမူနာခေါင်းများနဲ့တိုင်းပြည်ကိုစုစည်းညီညွတ်စေပြီးလက်ရှိတိုင်းအမေရိကန်ပြည်ထောင်စုနဲ့အမေရိကန်ပြည်သူတွေကိုပုံဖော်လွှမ်းမိုးနိုင်စွမ်းနဲ့ကြီးမားတဲ့အကျိုးသက်ရောက်စေတဲ့သမရမျိုးမပေါ်ထွန်းနိုင်တော့ပါဘူးခင်ဗျာ
။အမေရိကန်စိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ။
တော်တရှင်တို့ခုနားဆင်ခဲ့ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်အဘောသာဖြစ်ပြီး VOE ရဲ့အဘောမဟုတ်ကြောင့်အသိပေးပါရရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်ကိုကျမတို့ရဲ့ website စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအတန်လှွင့်ချိန်တဲ့တပြင်းညီတိုက်ရိုက်ထုတ်လွှင့်ပေးနေသလိုကျမတို့ရဲ့ Facebook စာမျက်နှာကလည်းနားဆင်ကြည့်ရှုနိုင်ကြပါရရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းပါတော်တာရှင်များရှင် VOA American အတန်ရ2023ခုနှစ်ဖေဖော်ဝါရီလ15ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ3248တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့ American နိုင်ငံရေးအကြောင်းသိကောင်းစရာ Social Media ဘောကလူကြီးများသတင်းတို့ကမ္ဘာတစ်လွှာခီးသွားတဲ့နေရာပေါင်းစုံအကြောင်းစုံသတင်းဖတ်ဆင်ခဏတွေကိုနားဆင်ကြရမှာဖြစ်ပါတယ်အခုအရင်ဆုံးတော့ American နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုတင်ပြပါမယ်အမေရိကန်ပြည်ထောင်စုနဲ့ကနေဒါနိုင်ငံတွေအပေါ်ဖြတ်ပြီးပြန်တန်းတဲ့အရာဝတ္ထုနှစ်ခုကိုအမေရိကန်ဂျက်တိုက်လေယာဉ်တွေကပြီးခဲ့တဲ့သတင်းဖတ်ကုန်မှာပြစ်ချပါတယ်။အပြည့်အစီအပိုင်းစတွေကိုကြဲကြဲပြန့်ပြန့်စုံစမ်းစစ်ဆေးဖို့လိုပေမဲ့လည်းဒါဟာမကြာသေးခင်ကပြစ်ချခဲ့တဲ့တရုတ်မိုးပြံဘူပေါင်းနဲ့ဆင်တူဖြစ်ဖို့ညတယ်လို့ထိတ်တန့်ဒီမိုကရက်အထက်လွှတ်တော်အမတ်တဦးကပြောပါတယ်။ VOA ရဲ့ Veronica Borderes Iglesia ရဲ့သတင်းဆောင်မကိုကိုအောင်အောင်တင်ပြပေးထားပါတယ်ရှင်။
အမေရိကန်သမ္မတနဲ့ကနေဒါဝန်ကြီးချုပ်တို့ရဲ့ခွင့်ပြုချက်ရပြီးမှမြောက်အမေရိကတိုက်ပေါ်ဖျက်ပြန်နေတဲ့အရာဝတ္ထုတွေကိုအမေရိကန်ဂျက်တိုက်လေယာဉ် F-22 ကပစ်ချလိုက်ပါတယ်။အဲ့ဒီအရာဝတ္ထုတွေဟာမိုးပြံပူပေါင်းတွေဖြစ်တယ်လို့ယူဆထားတာပါ။ဒါပေမဲ့လည်းမကြသေးခင်ကအတ္တလန္တိတ်သမုဒ္ဒရာပေါ်မှာပစ်ချလိုက်တဲ့တရုတ်ထောက်လိုင်းမိုးပြံပူပေါင်းလောက်တော့မကြီးဘူးလို့ဆိုရတယ်။
But much smaller than the
ပထမဟာတဲ့အများကြီးသေးငယ်ပါတယ်ကနေဒါဝေဟင်မာတစ်ခုနဲ့အလက်စကားဘော်ကတစ်ခုအဲ့ဒီနှစ်ခုလုံးဟာပေ4000အမြင့်မှာပြန်နေတာပါဒါရီဟာလေးရင်တွေအတွက်အန္တရာယ်ရှိပါတယ
်မိုးပြံမှုပေါင်း3ခုလုံးဘာကြောင့်လွတ်တယ်နေဆိုတာကိုသိရဖို့ဆိုရင်ပြစ်ချလိုက်တဲ့အပြည့်အစည်းပိုင်းစတွေကိုတေချာစစ်စစ်ဖို့လိုရတယ်အခုလိုမိုးပြံမှုပေါင်းတွေလွတ်တင်နေတဲ့ကိစ္စနဲ့ပတ်သက်ပြီးမေးခွန်းထုတ်စရာတွေအများကြီးရှိနေတယ်လို့လည်းဆိုပါတယ်
I have real concerns about why the administration
အစိုးရအနေနဲ့သူတို့တည်သည့်အားလုံးထုတ်ဖော်ပြောဆိုတာမျိုးမလုပ်သေးတာကိုကျွန်တော်အနေနဲ့တကယ်စိုးရိမ်ပါတယ်ဒုတိယနဲ့တတိယတစ်ခုကိုလည်းလူနေကျဲတဲ့ဒေသမှာပြစ်ချတာကြောင့်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးဘာအချက်လည်းမထုတ်ပြန်နိုင်သေးတာကလည်းပြဿနာတစ်စိတ်တစ်ပိုင်းမှာ
အခုလိုအခြေအနေတွေဟာအမေရိကန်ကာကွယ်ရေးစနစ်နဲ့ပတ်သက်ပြီးပိုထိထိရောက်ရောက်ဆောင်ရွက်ဖို့လိုအပ်နေတာကိုပြသနေတာပါ
We don't really have
ကျွန်တော်တို့မှာ radar စနစ်အလုံးလောက်မရှိပါဘူး။ပိုအစ်စ်မြင့်တဲ့မီဆိုင်းကာကွယ်ရေးစနစ်လည်းမရှိပါဘူး။ American ဝေဟင်ပိုင်နက်ကိုကာကွယ်ဖို့လိုအပ်ချက်တွေကိုကျွန်တော်တို့စပြီးစမ်းစစ်ရပါလိမ့်မယ်
။ပထမမိုးပြံမှုပေါင်း American ပြည်ထောင်စုအပေါ်ဖျက်ပြန်တန်းခဲ့တာကိုစောင့်ကြည့်ခဲ့တာကြောင့် Biden အစိုးရကိုဝိုင်းဝန်းဝေဖန်ခဲ့ပြီးခုအခါလက်ဦးမှုရယူဆောင်ရွက်နေတာပါ။ဒါပေမဲ့လည်းဒီလိုကိစ္စတွေနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံအပေါ်ဘယ်လိုကင်တွယ်ဆောင်ရွက်မလဲဆိုတဲ့ပြဿနာကပိုကြီးထွားနေတာပါ။
Their military continues to
ကမ္ဘာစီးပွားရေးကိုတွားမှုကိုကြိုးစားတဲ့အနေနဲ့ကမ္ဘာတမားကမ္ဘာလမ်းကြောင်းဖောက်လုပ်နေတဲ့အချိန်မှာပဲသူတို့စစ်အင်အားကပိုကြီးထွားလာနေပြီးဆက်ချက်ထွေးနေပါတယ
်နိုင်ငံတချို့မှာတရုတ်ရဲ့အငင်းပွားပွဲအခြေခံအစားအသောက်တွေဆောက်လုပ်နေတာနဲ့ပတ်သက်ပြီးတော့လည်းသူကထောက်ပြပါတယ်အလက်စကာပြည်နယ်ပေါ်မှာပစ်ချလိုက်တဲ့အပျက်စီးပိုင်းစားတွေဟာရေခဲပြင်ပေါ်ကျလာတာကြောင့်အတ္တလန္တိတ်သမုဒ္ဒရာထဲပြတ်ကျတဲ့အပိုင်းစားတွေထဲမြင်းမြန်းဆက်ဆက်ရှာဖွေစုဆောင်းနိုင်ဖို့မျှော်လင့်ထားပါတယ်ယူကွန်နေမီရဲ့ကြာရောက်တဲ့အပြည့်အစည်းပိုင်းစားတွေကိုလည်းကနေဒါအာဏာပိုင်တွေကရှာဖွေစုဆောင်းနေပါတယ်ခင်ဗျာ
ကိုအောင်အောင်တင်ပြပေးခဲ့တာဖြစ်ပါလေရှင်မကြခင်မှာတော့ကမ္ဘာတစ်လွှာခီးသွားတဲ့နေရာပေါင်းစုံအကြောင်းစုံသတင်းဖတ်ဆင်ခဏတွေကိုကြည့်ရှုနားဆင်ကြရဖို့ရှိပါတယ်အခုတော့ social media ပေါ်ကလူကြီးများတဲ့တမိနစ်သတင်းထိုးလေးတွေကိုစူးစီးတင်ပြပေးမှာပါလူအသေးအပြောက်များခဲ့တဲ့ငလျင်တန်တင့်ခဲ့ပေမဲ့အမိဝန်တဲ့ကမရရအောင်ထွက်လာတဲ့ကလေးလေးအပါအဝင်လူတချို့ကတော့ကြံဖန်ပြီးတော့အသက်ရှင်ကျန်ရစ်ပါတယ်အိန္ဒိယနိုင်ငံကတော့နေရောင်ခြည်စွန့်အင်သုံးမော်တော်ကားကိုထုတ်ပြပါတယ်ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြီးများတဲ့တမိနစ်သတင်းတူလေးတွေကိုမတ်အေးတန်နာကျော်စူးစီးတင်ဆက်ထားပါတယ်ရှင်
တူရကီနိုင်ငံရဲ့နယ်စပ်ဆီးရီးယားမြို့လေးမှာငရင်တန်ခံခဲ့ရပြီးတော့ပျော်ပြတ်ကြနေတဲ့အဆောက်အုံအုပ်ချိုးအုပ်ပဲ့တွေအောက်မှာဒီကလေးမွေးခဲ့တာပါမိခင်ဖြစ်သူကအပျော်ပြတ်ပုံအောင်မှာပြိမိနေတော့သူ့ကိုမွေးဖွားခဲ့လို့ယူဆရပါတယ်သမီးလေးဖြစ်ပြီးတော့ဆယ်နှစ်ကြာမှသူ့ကိုကယ်တင်ရခဲ့တော့အမေဖြစ်သူနဲ့ချက်ချိုးတန်လန်းဆက်နေစေဖြစ်ပါတယ်မိခင်ဖြစ်သူကတော့တည်ဆုံးနေပြီဖြစ်ပြီးတော့အိမ်နီးချင်းမျိုးသမီးကသူ့ကိုချက်ချိုးဖျက်ပေးခဲ့ပါတယ်တူရကီနိုင်ငံနဲ့နယ်စပ်ချင်းကပ်နေတဲ့ဂျင်ဒရစ်မျိုးကဖြစ်ပြီးသူ့ရဲ့မိသားစုမှာတူတူပဲအသက်ရှင်ကျန်ခဲ့တာပါကလေးမှာမျက်နှာကိုထိခိုက်ဖူးယောင်နေတာရဲ့နှယိုးလဲရောင်ရမ်းနေတာရဲ့ကလို့ကလေးကကြမ်းကြမ်းမမရှိပါဘူးလို့ဆေးရုံကပြောပါတယ်ငရေလှုပ်သွားခဲ့ပြီးတော့3ရက်မြောက်နေ့68နာရီနီးပါးအကြာမှာဟတ်ထိုင်ပြင်းနယ်မှာပျို့ကျနေတဲ့အဆောင်တစ်ခုအောက်ကနေကလေးပေါ့ဆလေးတယောက်ကိုကယ်တင်နိုင်ခဲ့ပါတယ်ဟယ်လန်ဆိုတဲ့ကလေးမလေးကိုဆေးမှုတွေစောင့်ကြည့်နေခဲ့ပြီးတော့ကျန်းမာဖို့ရပါတယ်။နောက်ထပ်အဒီယာနဲ့ပြည်နယ်မှာလည်း၃ရက်မြောက်ညပိုင်းမှာအိမ်ဖြူအောက်ကနေမိသားစုတစ်ခုလုံး၄ဦးကိုအသက်ရှင်ရဲ့ကယ်တင်နိုင်ခဲ့တာပါ။အမဒီကြောင်လေးနဲ့သူ့ပိုင်ရှင်ကတော့ပြိုကျနေတဲ့အဆောက်အုံတစ်ခုရဲ့နေရည်နဲ့မျက်နှာကျဲချမ်းမာရင်းနေခဲ့တာဖြစ်ပါတယ
်။ Jeremy
Seaton ဆိုတဲ့တက္ကသိုလ်ကျောင်းသားလူငယ်လေးကိုကယ်ဆယ်ရေးသမားတွေဆွဲထုတ်တော့သူ့ကိုမကယ်ခင်ကျွန်တော်ကောင်လေးကိုကယ်ပါလို့ချက်ချင်းပြောခဲ့တယ်လို့ဆိုပါတယ်။ Strawberry လို့ခေါ်တဲ့ကြောင်လေးနဲ့သူက၅ရက်အဆောက်အုံရဲ့ဒုတိယရက်မှာပြိမ့်မိနေတာဖြစ်ပြီးကြောင်လေးကခန်းစည်းနဲ့လိမ့်မိနေတာပါ။သူတို့ကိုကယ်တင်ဖို့၅နာရီကြာစူးစမ်းခဲ့ရပါတယ်။ကယ်ဆယ်ရေးအဖွဲ့တွေကကယ်တင်လို့ရသမျှကယ်နိုင်ဖို့စူးစမ်းခဲ့ကြပြီးတချို့ဆိုပြိမ့်မိနေတဲ့ကြောက်ပုံအောက်တွေကအော်တန်ကြားနေရပေမဲ့လည်းရအောင်ကယ်တင်လို့မရခဲ့ပါဘူး။ကျန်းကျင်မှုနဲ့ပစ္စည်းကရိယာလိုအပ်မှုကြောင့်လည်းပါပါတယ်။အဒါနာမျိုးမှာတော့ပျို့ချလူစေဖြစ်နေတဲ့အထက်မြင့်အဆောက်အုံတွေကနေအမျိုးသမီးတူကို Cherry သီးခုတဲ့ကားချင်းောင်းနဲ့ကယ်တင်နိုင်ခဲ့ပါတယ်။ကယ်ဆယ်ရေးလုံသားကကားပေါ်ကလူရက်တဲ့ချင်းတဲ့ကိုအမျိုးသမီးဝင်လို့ရအောင်ကူညီခဲ့တာပါ။တူရကီမှာပြည်အား၈နီးပါးရှိတဲ့ငရင်ကြီးနှစ်ခုလှုပ်သွားပြီးတဲ့နောက်တူရကီနဲ့အိန္ဒိယစီးရီးယားနိုင်ငံမြေငရင်သင့်ဒေသတွေကိုနိုင်ငံတကာကပါလာရောက်ပြီးတော့ကယ်ဆယ်ရေးတွေပြင်းထန်လုပ်ခဲ့ရပါတယ်။သေးဆုံးသူအရေအတွက်ကပထမဆုံးနေ့24နာရီကျွန်း4000ကျော်ကိုရောက်ခဲ့ပြီးတော့နောက်ရက်တင်မှာဇက်တိုက်တက်နေတာ3ရက်မြောက်နေ့ထိစီးရင်ရအတိပြုတ်နိုင်တဲ့သေဆုံးသူ1000ကျော်ထိတိုးသွားခဲ့ပါတယ်။ဒီငရင်က1996ခုနှစ်နောက်ပိုင်းအပြင်းဆုံးငရင်တွေဖြစ်ပြီးတော့နောက်ဆက်တွဲငရင်ငယ်120လှုပ်ခဲ့တာပါ။1996ခုနှစ်မှာတော့ပြင်းအားအခုလောက်ရှိတဲ့ငရင်ကအစ္စတန်ဘူမြို့တော်နာကလူနေထူတတ်တဲ့မမရာပင်လေဒေတာမှာလှုပ်သွားတော့လူပေါင်း 18,000 ကျော်သေဆုံးခဲ့ရပါတယ်။ Turkey ငရင်ကယ်ဆယ်ရေးအတွက်ဂျာမနီနိုင်ငံတကာရှောက်ဖွေကယ်ဆယ်ရေး ISR အဖွဲ့ဝင်ခွေးဒိန်းနေနဲ့အနံ့ခံခွေးတွေ Turkey ကို February 9ရက်နေ့ကရောက်လာခဲ့ကြပါတယ်။ဒီခွေးခုနှစ်ကောင်ပါတဲ့ဂျာမနီအဖွဲ့ကစီးရီးယားနယ်စပ်နဲ့မိုင်50တောင်မဝေးတဲ့ဟတ်ထိုင်ပြည်နယ်ဘက်ကိုရောက်ရှိပါတယ်။သူတို့ရောက်တဲ့နေရာကသူတို့ရောက်ချိန်အထိကယ်ဆယ်ရေးတွေလုံးမပေးနိုင်သေးတဲ့နေရာဖြစ်ပါတယ်။အပြိုအပြက်ပုံတွေအောက်မှာပြိမိနေသူတွေကိုအထူးဖြူရှောက်ဖွေရေးကျန်းကျင်တဲ့43အဖွဲ့မှာအထူးအနှံ့ခံခွေးခုနှစ်ကောင်ပါလာတာပါ။ဆာဗီးယား၊ရိုမေးနီးယား၊စပိန်နိုင်ငံတကာကယ်ဆယ်ရေးအဖွဲ့တွေမှလည်းခွေးတွေကယ်ဆယ်ရေးပစ္စည်းတွေနဲ့အတူရောက်လာကြတာဖြစ်ပါတယ်။မက္ကဆီကိုနိုင်ငံကလည်းလူတွေခွေးတွေအများကြီးပါတဲ့ကယ်ဆယ်ရေးအဖွဲ့တွေပို့ပေးခဲ့ပါတယ်။တချို့နိုင်ငံတွေကလူအတွက်အကူအညီပို့ပေးကြသလိုတချို့နိုင်ငံတွေကကယ်ဆယ်ရေးဆက်ပစ္စည်းတွေနဲ့လူအင်အားအကူအညီပေးပို့ကြတာဖြစ်ပါတယ်။တောင်အမေရိကတိုင်ပီရူးနိုင်ငံတောင်ပိုင်းအာရီကီပါဒေသမှာပထမသတင်းပတ်ကမိုးကြီးပြီးတဲ့နောက်မြေပြိုကျလို့ရွာများပြားကိုရွှေမြေတွေကြောက်တုံးတွေတွေဖုံးလွှမ်းခဲ့ပါတယ်။အရင်သတင်းပတ်မိုးသက်သက်ထန်ထန်ရွာခဲ့ပြီးတဲ့နောက်မှာဖေဖော်ဝါရီ6ရက်နေ့ကမြေပြိုကျခဲ့တာပါ။လူ30ကျော်သေဆုံးအတည်ပြုထားပြီးဖြစ်ပြီးတော့ရွှေတွေရေကြီးတွေကနေအလောင်းတွေကိုသူတို့လိုက်ကောက်ခဲ့ရပါတယ်။မြေပြိုအဲ့ကျန်ရတဲ့နေအိမ်အဆောက်အုံ600ကျော်လည်းအခြေမခံဖြစ်ကျန်ခဲ့ရပါတယ်။လုံငါးဦးလိုက်ပါလာတဲ့ဗန်ကားတစီးကတော့ပြိုကျလာတဲ့ရွှွန်တွေကတိုက်ချလိုက်လို့မြေထဲပြိုကျသွားပြီးလူတွေအလုံးသေဆုံးသွားရပါတယ်။ပြည်ရိုးနိုင်ငံမှာဖေဖော်ဝါရီလမှာမိုးမပြတ်ရွာသွန်းတက်ပြီးတော့လူအသေးပြောက်များတဲ့မြေပြိုတာတွေဖြစ်တတ်ပါတယ်။ချီလီနိုင်ငံဆန်ဒီယေဂိုမြို့မှာတော့ဘီယာ18တန်တင်လာတဲ့ကုန်ကားကြီးမှောက်တော့ဘီယာကက်တွေတော်တော်များများပြားကုန်တာပါ။ ကားပေါ်ပါလာသည်များပြီးရာ18တန်တွေကတော်တော်များများပေါက်ထွက်ကုန်ပါတယ်။ကျန်တဲ့ဘီယာတွေကတော့အလူလုံးလိုက်သလိုဖြစ်သွားပြီးတော့ကားပေါ်ကအကောင်းကျန်တဲ့ဘီယာတွေရောအောက်မှာပြန့်ကျဲနေတဲ့ဒဲရာရောအကောင်းကျန်တာတွေအကုန်ယူသွားကြပါတယ်။ဖေဗျူလာ3ရက်နေ့ကဖြစ်ပေါ်တာဖြစ်ပြီးတော့ကားတစီနောက်ကကြော်တက်လိုက်လို့ဖြစ်သွားတာပါ။ထရက်ကာမောင်းသမားကရှီယာရင်ကိုမှားလဲနေပြီးတော့ကားကိုမထိန်းနိုင်ဖြစ်ပုံရတယ်လို့ရဲကပြောပါတယ်။ကားမောက်ပြီးတော့အနီးပတ်ဝန်းကျင်ကလူတွေကားနဲ့ဖျက်သွားသူတွေဘီယာဘူးတွေကိုပျော်ပျော်ကြီးလာကောက်ခဲ့ကြတာဖြစ်ပါတယ်။ဒီရေမတော်တဆထိခိုက်မှုမှာထိခိုက်ဒဏ်ရာရသူတော့မရှိခဲ့ပါဘူး။ဒီလေမိုင်အင်ဂျင်တစ်လုံးကရေရှိခံလေယာဉ်လောင်စာကိုရာနှုန်းပြေတုံးပြီးတော့ဇန်နဝါရီလ29ရက်နေ့ကအစမ်းပြန်တန်းပြခဲ့ပါတယ်။အမရိလေကြောင်းလိုင်းကလေရင်ဖြစ်ပြီးတော့အင်ဂျင်တစ်လုံးကိုရေရှည်တည်တံ့လောင်စာတက်တက်ပဲအသုံးပြုပြီးတော့ဒီခီးစဉ်ကိုအောင်အောင်မြင်မြင်လုပ်ပြနိုင်ခဲ့တာပါ။ RS ဆော်ဖ်ဝဲများပြည်အောင်စုအစိုးရပိုင်းအမရိလေကြောင်းလိုင်းရဲ့ Boring 777-300ER လေရင်ဖြစ်ပါတယ်။ဟင်းချက်စီလိုမျိုးပြန်သုံးလောင်စာအပါအဝင် SAF လောင်စာကိုအစားထိုးသုံးပြီးတော့ရုပ်ကျွင်းလောင်စာသုံးဆွဲမှု80ရာခိုင်နှုန်းအထိလျှော့ချနိုင်ပါတယ်။လေကြောင်းခီးစဉ်တွေကနေပြီးတော့ကာဗွန်နိုင်အောက်ဆိုက်ထုတ်လုပ်မှုလျှော့ချဖို့အတွက်တစ်ကမ္ဘာလုံးမှာဖိအားပေးနေချိန်မှာအခုလိုမျိုးရေရှည်ခံလေရင်လောင်စာ SAF နဲ့သူတို့မောင်းနှင်ကြည့်ခဲ့တာပါလက်ရှိမှာလေကြောင်းခီးလုပ်ငန်းတွေကနေပြီးတော့ကမ္ဘာကာဗွန်နိုင်အောက်ဆိုက်ထုတ်လုပ်မှုရဲ့ 1.8 ရာခိုင်နှုန်းထုတ်လုပ်နေတာဖြစ်ပါတယ်2050ပြည့်နှစ်မှာတော့ကာဗွန်ထုတ်လုပ်မှုကို3ရာအထိခြေဖြတ်နိုင်မှုရည်မှန်းပြီးတော့လည်းလှုံ့ဆော်တာဖြစ်ပါတယ်ရှင်အိန္ဒိယနိုင်ငံမှာတော့ပထမအဆုံးနေရောင်ခြည်စွမ်းရင်သုံးကားလေးကိုထုတ်ပြလိုက်ပါတယ်။လူနှစ်ယောက်စီးကားလေးရဲ့ခေါင်းမိုးကနေရောင်ခြည်ဆုပ်ယူဆိုလာပြားတွေပါ။ကားမှာတက်ဆင်ထားတဲ့ဘက်ထရီကအားပြင်ဆိုလာပြားတွေကလည်းဓာတ်အားဖြည့်ပေးပါတယ်။ဆိုလာကားတွင်ကုမ္ပဏီ Vivin Mobility က Vilas Dashvani က
With this particular car, we are able to get 10 kilometers of range every day on the Indian climate condition.
ဒီကားလေးကအိန္ဒိယရာသီဥတုအခြေအနေမှာတစ်နေ့ကို6မိုင်ကျော်10ကီလိုမီတာမောင်းနှင်လို့ရပါတယ်တဲ့။တစ်နေ့လုံးအတွက်ဆိုရင်တော့ကီလိုမီတာ3000မောင်းနိုင်ပါတယ်လို့ပြောသွားပါတယ်။ဒီကားလေးကိုအိန္ဒိယမှာကျင်းပသွားတဲ့နစ်ဆန်မော်တော်ကားပြပွဲမှာပြသသွားတာဖြစ်ပြီးတော့သူတို့နိုင်ငံအတွက်ပထမအဆုံးနေရောင်ခြည်စွမ်းရည်သုံးကားလည်းဖြစ်ပါတယ်။အိန္ဒိယအစိုးရကမြို့ကြီးတွေမှာကာဗွန်နိုင်အောက်ဆိုက်ထုတ်လုပ်မှုလျှော့ချပြီးတော့ပတ်ဝန်းကျင်ညှိနှိုင်းမှုညှော့နှဲစေဖို့တွန်းအားပေးလှုံ့ဆော်ချိန်မှာအခုတန်ရှင်းလောင်စာသုံးကားလေးကိုမိတ်ဆက်လာတာပါ Eva လို့နာမည်ပေးထားတဲ့ဆိုလာကားလေးကို2024ခုနှစ်မှာတော့ဈေးကွက်တင်ရောင်းချမှာဖြစ်ပါတယ
်မအီတနာချပါရှင်အခုတော့ကဘာတလွားခီးသွားသတင်းပတ်ဆင်ကဏ္ဍကိုနားဆင်ကြရမှာဖြစ်ပါတယ်ဒီသတင်းပတ်မှာတော့သမိုင်းကိုပြောပြနေတဲ့ပျက်စီးတွေအကြောင်းကိုနားဆင်ကြည့်ရှုကြရမှာပါ။နာဇီရီရဲ့လက်ချက်နဲ့ပြတ်တုံးခဲ့ရတဲ့ဂျူးလူမျိုးတွေရဲ့ဘဝကိုထင်ဟပ်စေတဲ့ပျက်စီးတွေကိုဘာလင်မြို့တော်ကဂျာမနီလွှတ်တော်အဆောက်အအုံမှာပြတ်တာပါတယ်။ဂျာမနီပြည်နယ်16ခုကပျက်စီးတစ်မျိုးစီကိုပြတ်တတ်ထားတဲ့အောက်မေ့ဖွဲပြပွဲကိုတော့မတ်ဆွမျက်မုံနဲ့အတူသွားကြည့်ရမှာဖြစ်ပါတယ်။
ဂျာမနီနိုင်ငံမှာနာဇီတွေလက်ချက်နဲ့ပျက်စီးသွားတဲ့ဘဝတွေကိုထင်ဟပ်စေတဲ့ပစ္စည်းတွေကိုဘာလင်မြို့တော်မှာရှိတဲ့ Bundestag လွှတ်တော်အဆောက်အဦကြီးတွေကပြည်ကမ်းမကြီးထဲမှာပြသထားပါတယ်။ဂျူးလူမျိုးတွေကိုနာဇီတွေလူမျိုးသုံးတုတ်တင်မှုတွေစတင်ခဲ့တဲ့1938ခုနှစ်ထဲကစလို့ဘေးလွတ်ရာပြေးခဲ့ကြရသူတွေ၊တည်ဆုံးခဲ့ကြသူတွေပိုင်ဆိုင်တဲ့ပစ္စည်းတွေဖြစ်ပါတယ်။ဂျာမနီနိုင်ငံပြည်နယ်16ခုမှာတစ်ချိန်ကနေထိုင်ခဲ့ကြတဲ့ဂျူးမိသားစု16ခုပိုင်ပစ္စည်းတွေကိုပြသထားတဲ့ပြပွဲကို16 objects လို့နာမည်ပေးထားပါတယ်။အဲ့ဒီပစ္စည်းတွေအားလုံးကအစ္စရေးနိုင်ငံမှာရှိတဲ့ Yad Vashem ဂျူးအောက်မေ့ပွဲပြတိုက်ကနေငှားရမ်းပြသထားတာပါ။ဂျာမနီနိုင်ငံမှာရှိတဲ့မြို့တစ်ခုမှကြမ်းမှာဂျူးလူမျိုးတွေရဲ့ဘဝတွေပျက်စီးခဲ့တယ်ဆိုတာကိုမိမောင်းထိုးပြသထားတာလည်းဖြစ်ပါတယ်။ပြထားတဲ့ပစ္စည်းတွေကအင်ဂဲလို့နာမည်ရတဲ့ကော်ဘတ်ရုပ်ကလေးကတော့မိခင်နဲ့အတူနာဇီတို့လက်ကနေထွက်ပြေးလွတ်မြောက်လာခဲ့သူလိုဟာမေယာဖဲလ်ရဲ့အယုတ်ကလေးဖြစ်ပါတယ်။အခုအသက်85နှစ်ရှိပြီဖြစ်တဲ့လိုဟာဟာ1940ခုနှစ်မှာဂျာမနီအလဲပိုင်းကက်ဆဲလ်မြို့ကနေအမေရိကကိုထွက်ပြေးလာစဉ်ကအဲ့ဒီကော်ဘတ်ရုပ်ကလေးကိုကိုနဲ့မကွာယူလာခဲ့တာပါ။အခုတော့နှစ်ပေါင်း80ကျော်အကြာမှာအင်ငယ်ကော်ဘတ်ရုပ်ကလေးဂျာမနီနိုင်ငံကိုပြန်ရောက်လာတာဖြစ်ပါတယ်
။ The dog was a gift to me from my grandparents when I left Germany.
ဒီကော်ဘတ်ရုပ်လေးကကျမဂျာမနီကနေထွက်လာတဲ့အချိန်မှာကျမရဲ့အဖိုးနဲ့ဖွာပေးလိုက်တဲ့လက်ဆောင်လေးပါ။အ
ခွဲခွာရလို့ပေးလိုက်တဲ့လက်ဆောင်လို့ပြောကြပါစို့။ဒါမှမဟုတ်လေကျမရဲ့မွေးနေ့အတွက်လည်းဖြစ်ကောင်းဖြစ်နိုင်ပါတယ်။ကျမအတွက်တိတ်ကိုတန်ဖို့ရှိအထိပ္ပယ်ရှိတဲ့အရုပ်လေးပါ။သူကူးဝတ်ထားတဲ့ဝတ်စုံလေးက1938ခုနှစ်နိုဝင်ဘာလ9ရက်မှာနာဇီတွေဂျူးတွေကိုစတင်တိုက်ခိုက်တဲ့ခရစ်စတန်နိုင်မာတို့ကကျမဝတ်ခဲ့တဲ့ကျမရဲ့ညအိတ်ဝတ်စုံလေးပါ။အဲဒီတော့ကကျမအသက်တစ်နှစ်ခွဲအရွယ်ပဲရှိပါသေးတယ်။အဲ့ဒီညအိတ်ဝတ်စုံလေးကိုကျမရဲ့ကော်ဘက်ရုပ်လေးမှာဝတ်ပေးထားတဲ့အတွက်ကျမအတွက်ကတော့နှစ်ခါပြန်အထိပ္ပယ်ရှိလာပါတယ
်။ကော်ဘက်ရုပ်လေးလက်ဆောင်ပေးခဲ့တဲ့သူ့ရဲ့အဖိုးနဲ့အဖွားကတော့နာဇီတို့လက်ချက်နဲ့တိတ်ဆုံးခဲ့ပါတယ်။ဂျူးလူမျိုးတွေနဲ့ဂျူးပိုင်ဆိုင်မှုတွေကိုနာဇီတွေစတင်တိုက်ခိုက်ဖျက်ဆီးခဲ့တဲ့1938ခုနှစ်နိုဝင်ဘာ9ရက်နေ့ဆယ်ရက်နေ့ကအဖြစ်အပျက်တွေကိုလူဟာတယောက်သိစိတ်မမှတ်မိတော့ပေမဲ့သူတို့မိသားစုပိုင်ဆိုင်သမျှဖျက်ဆီးခံခဲ့ရတာကိုတော့မမေ့သေးပါဘူ
း Very hard for me to remember at that age but my father was taken to concentration camp to Buchenwald
အဲ့ဒီရုံးကဖြစ်ခဲ့တာတွေပြန်သတိရနိုင်ဖို့ကျွန်မတို့တော်တော်လေးခက်ပါတယ်ဒါပေမဲ့ကျွန်မရဲ့အဖေ Buchenwald နာစီအချင်းစကန်းကိုခေါ်သွားခံရတယ်အဲ့ညာကကျမနဲ့ကျမအမေကိုအိမ်ကြီးချင်းတွေကဖွက်ပေးထားခဲ့ကြပါတယ်။နာစီတွေကျမတို့အိမ်ထဲဝင်ပြီးရှိသမျှအားလုံးချိုးချေဖျက်ဆီးသွားကြတာပါ။ဂျူးဘာသာရေးအဆောက်အုံတွေအားလုံးလည်းမိရှုဖျက်ဆီးကြတယ်။ဆိုင်တွေဆိုလည်းရစရာမရှိအောင်ကိုဖျက်ဆီးကြတယ်။မှန်ပြင်းတွေအကုန်လုံးကွဲချေအောင်ကိုဖျက်ဆီးခံရပါတယ်။တိတ်ကိုအကြီးတန်းတဲ့ညပါ။အဖြစ်ပျက်တွေကအဲ့ဒီညကနေစခဲ့တော့တာပါပဲ။
ဥရောပတစ်ခွင်မှာဂျူးတွေအမြင့်ပြတ်အောင်နာစီတို့ရဲ့လောက်ရက်ကသမိုင်းမှာအမဲဆက်အဖြစ်နဲ့ထင်ကျန်နေသလိုသူတို့လက်ချက်နဲ့ပျက်စီးခဲ့တဲ့ဘဝတွေကိုလည်းသမိုင်းမှာမေ့မသွားကြစေဖို့ပြပွဲပြသထားတာပါ။နာစီတွေလက်ကနေအစ္စရေးကိုထွက်ပြေးလွတ်မြောက်ခဲ့တဲ့ဘာလင်ဆင်းရုံညွှန်ကြားရေးမှူးဟာမန်ဇော်ဒက်အသုံးပြုခဲ့တဲ့သက်သားနှစ်ချက်နာစီအချင်းစခန်းမှာ1942ခုနှစ်တုန်းကတည်ဆုံသွားခဲ့တဲ့ဂျန်နီပါခါအခ်ရဲ့လက်ကင်အိမ်စသဖြင့်တကိုရီသုံးပစ္စည်းတွေမိသားစုပိုင်းပစ္စည်းတွေနဲ့သူတို့ရဲ့နောက်ကျောင်းတွေကိုသိရစေပါတယ
် The idea of this exhibition is to return these objects back to Germany for a short while
ဒီပြဝဲလို့ရတဲ့အကြောင်းကဒီပစ္စည်းတွေဂျာမနီကိုခဏပြန်ရောက်လာဖို့ဖြစ်ပါတယ်။ဒီပစ္စည်းတွေကိုခွန်အားသစ်တွေပေးနိုင်မှုသူတို့ခြံထားတဲ့ကွက်လက်တွေကိုဖြည့်ပေးနိုင်မှုနဲ့အဲ့ဒီကွက်လက်တွေအကြောင်းဆွေးနွေးပြောကြခြင်းဖြစ်ပါတယ်။ဒီပစ္စည်းတွေသူတို့မူလနေရာတွေကိုတစ်နှစ်ပြန်လာနိုင်မယ်ဆိုတော့ကျမတို့ရဲ့အိမ်မက်တွေဆက်လက်ရှင်သန်နေဖို့ဖြစ်ပါတယ်
။ဒုတိယကမ္ဘာစစ်တုန်းကဂျူးလူမျိုးတန်းနဲ့ချီဂျာမန်နာစီတွေလက်ချက်နဲ့တည်ဆုံးခဲ့ရတယ်ဆိုတာတကယ်မဟုတ်ဘူးလို့ပြောနေကြသူတွေအခုခေတ်မှာရှိနေပါတယ်။အစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့မှုတွေဖြစ်ခဲ့တာမဟုတ်ဘူးလို့ဆိုနေသူတွေအတွက်အခုလိုတပ်တည်ပစ္စည်းတွေနဲ့အတူပြောပြနိုင်ဖို့အရေးကြီးတယ်လို့ကိုရိုင်းကြုံခဲ့ရသူလိုဟာကပြောပြပါဗျ
။ Not only Germany anti-Semitism is rising throughout and you know the whole world has not learned the lesson
ဂျူးမုန်တီးရဲ့အမြင်ကဂျာမနီနိုင်ငံတစ်ခုတည်းမှာလည်းမဟုတ်ပါဘူး။နေရာတိုင်းမှာပုံများလာပါတယ်ဒုတိယကမ္ဘာစစ်ပွဲကရခဲ့တဲ့သင်္ကန်းစာကိုကမ္ဘာကြီးတစ်ခုလုံးမှမယူကြသေးတာသိဝမ်းနေဖို့ကောင်းပါတယ်။ဂျူးတွေတပ်ဖြတ်ခံရတယ်ဆိုတာလက်မခံတဲ့သူတွေရှိနေတော့မှကျမတို့မျိုးဆက်တွေမရှိတော့ရင်ဖြစ်ခဲ့တာတွေကိုဘယ်သူတွေကပြောပြမလဲဆိုတဲ့အတွေးနဲ့ကျမဒီကိုလာခဲ့တာဖြစ်ပါတယ်။ကျမဆိုကိုရိုင်းကြုံခဲ့တယ်ဒီအထွေကြုံတွေနဲ့အသက်ရှင်နေတဲ့သူဖြစ်တာမို့ဒီကိုရအောင်လာနိုင်ဖို့ကသိကိုအရေးကြီးပါတယ်။ဖြစ်ခဲ့တာတွေကိုအထက်ထက်ပြန်ပြောရတာကျမအတွက်လည်းတိတ်စိတ်ထိခိုက်စရာဖြစ်တော့အဖော်တယောက်ပါတယ်ဆိုရင်အရောက်လာဖို့တိတ်ရေးကြည့်တယ်ထင်ပါတယ်။ဝမ်းနည်းစရာတွေကိုကိုယ့်ဘာသာဖြေသိမ့်နိုင်အောင်ကြိုးစားရပါတယ်
။နာဇီတို့လက်ကနေလွတ်မြောက်ခဲ့သူတွေထဲမှာအသက်ရှင်ကျန်ရဲ့သူတွေအားလုံးဒီဘက်ကတက်ကြီးပိုင်းတွေရောက်နေကြပါပြီ။တစ်ချိန်မှာသူတို့အားလုံးလောကကြီးကနေထွက်ခွာသွားကြရဲ့ကိုတို့အဖြစ်အပျက်တွေပြောပြနိုင်ကြမဲ့သူတွေရှိတော့မှမဟုတ်ပါဘူး။ဒါကြောင့်ဒီအဖြစ်အပျက်တွေကိုလက်ဆင့်ကမ်းမှတ်တမ်းတင်ထားဖို့သိအရေးကြီးတယ်လို့ Yad Vashem ပြတဲ့အခြေအကျကပြောပါတယ
်။ We are approaching unfortunately but also inevitably the post-survival era. The era in which
ဒါရီတကယ်ဖြစ်ခဲ့တယ်ကိုရင်ကြုံခဲ့ရတယ်ဆိုတာမမမမရဲ့ပြောပြမဲ့သူတွေမရှိတော့တဲ့ခေတ်ကိုရောက်ခါနီးနေပါပြီ။အသက်ရှင်ကျန်တဲ့သူတွေမရှိတော့မဲ့ခေတ်ရောက်မှာရှောင်လဲလို့လည်းမရနိုင်ပါဘူး။အဲ့ဒီအချိန်ရောက်သွားရင်ဂျူးတွေအစုလိုက်အပြုံလိုက်တက်ပြက်ခံရတယ်ဆိုတာမဟုတ်ဘူးလို့ညှင်းဆန်နေသူတွေအတွက်ဝမ်းသာစရာဖြစ်မှာကိုကျွန်တော်စိုးရိမ်ပါတယ်။ဒါကြောင့်အဲ့ဒီလိုသူတွေကိုရင်ဆိုင်ထောက်ပြဖို့အချက်လက်တွေစုဆောင်းထားပြီးကျွန်တော်တို့ပြင်ဆင်ထားဖို့လိုပါတယ်။ချက်လက်တွေကနေလူတွေကိုအသိပညာပေးနိုင်အောင်လေ့လာပြုစုမှတ်တမ်းတင်မှုတွေပိုတိုးလုပ်ဖို့လိုအပ်ပါတယ်
။ဂျူးလူမျိုး6တန်းလောက်ကိုနာစီတို့တပ်ဖြတ်ခဲ့တာကိုမမေ့စေဖို့နဲ့တည်ဆုံးခဲ့သူတွေကိုတတိယအောက်မေ့နေစေဖို့ဇန်နဝါရီလ29ရက်နေ့ကို Holocaust အောက်မေ့ပွဲနေ့အဖြစ်နဲ့သတ်မှတ်ထားပါတယ်။ အဲ့ဒီအောင်မေဘွေနေ့နှစ်ပတ်လည်အထက်ရမှတ်နဲ့ဘာလင်မြို့တော်ကဂျာမနီလွှတ်တော်ဆောက်ဦးထဲမှာ16 objects ပြပွဲကို2023 February 18ရက်နေ့အထိပြသထားမှာဖြစ်ပါတယ်ရှင်ကျွန်မဆူမြတ်မော်ပ
ါမဆူမြတ်မော်ရဲ့ကဘာတလွားခီးသွားစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြပြီးမှာတော့အခုတော့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုတင်ပြမှာဖြစ်ပါတယ်ထိုင်းနိုင်ငံမှာရှိတဲ့ခရိုင်89ခုတဲမှာရှိတဲ့မြို့တွေတဲမှာမဟာချိုင်မြို့ကလည်းမြန်မာပြည်သားရွှေပြောင်းအလုသမားတွေအများဆုံးအလုလုကင်နေထိုင်ကြတဲ့မြို့တစ်မြို့ဖြစ်ပါတယ်။ဒီသတင်းပတ်မညညလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာဒီမြို့လေးမှာနေထိုင်ကြတဲ့မြန်မာပြည်သားတွေအကြောင်းကိုတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့ခင်ဗျာကြားရလာကြကုန်တော့
အခုလိုတရားပွဲအတွက်အတန်ချဲစနဲ့နိုးစော်နေတဲ့နေရာကမြမပြည်ထဲမှာတော့မဟုတ်ပါဘူးထိုင်းနိုင်ငံဘန်ကောက်မြို့နယ်နယ်နိမိတ်ထိစပ်နေပြီးမြမပြည်သားရွှေပြောင်းအလုသမားတွေတစုတဝေးတဲ့အများဆုံးနေထိုင်တဲ့မြို့တစ်ခုဖြစ်တဲ့စမုစာခုံခရိုင်မဟာချိုင်မြို့ကထိုင်းဖုံတော်ကြီးကျောင်းတစ်ခုမှာပ
ါကျွန်တော်တို့ပီမိုင်တို့တကြံတို့ဆိုရင်တရားစခန်းရှိတယ်၄ရက်တရားစခန်းတို့၅ရက်တရားစခန်းတို့ဝါဆိုစင်းဝါဆိုကထိန်ဆိုလဲကထိန်ပေါ့နော်အတူနေရာအလိုက်ကျွန်တော်တို့ကျင်းပါတယ်ဒါနှစ်စင်းနေတိုင်းကျင်းပါတယ်အပြင်မှာကျင်းပါတဲ့အပွဲတွေလည်းရှိတယ်ဒီပီဆရာတော်တွေပြေးတာတော့တချို့ဆိုဓမ္မကတိကားတွေပြေးတာတော့အများကြီးရှိတယ်တိုင်းတစ်ပတ်မှကျွန်တော်တို့သာသနာပြုလဲဆိုမှမလွတ်လပ်ဘူးတချို့ကထိုင်းနေနဲ့စကားအများကြီးပြောရတယ်တခါတွေပလိတ်နေနဲ့ပြောရတယ်အဲ့လိုမျိုးရှိတယ်ပေါ့နော
်အခုဆိုရင်မဟာချိုင်မှာမြန်မာပြည်သားဥယေကဒေသခံထိုင်းနိုင်ငံသားတွေတဲ့မများတာတောင်းတန်းတူရှိလာနေပြီဖြစ်ပါတယ
်ဒီထိုင်းနိုင်ငံမှာခရိုင်ပေါင်း89ခုပေါ့နော်အဲ့မှာကျွန်တော်ဒီစမုစာခွန်မဟာချိုင်ကတော့အလောက်ကန်ခွန်းလမ်းနဲ့ပေါ်တယ်ဆက်ယုံလို့ယုံနဲ့ပေါ်တယ်ဆိုတော့လာသမျှကျွန်တော်မြန်မာနိုင်ငံသားတွေကဥတီမှဒီမဟာချိုင်ကိုရောက်ရှိလာကြတာပေါ့အဲ့တော့ကျွန်တော်တို့ဟိုအခုချိန်ထိတော့တရားဝင်ကောတရားမွင်ကောရောက်ရှိလာတဲ့လူသားဥယျာ၅သိန်းလောက်ရှိနေတယ်ဆိုတော့ကျွန်တော်တို့NGO တွေ CSO CBO တွေအားလုံးအသုံးတက်ထားတယ်ပေါ့အဲ့တော့လက်ရှိထိုင်းနိုင်ငံသားဒေသခံများလည်း9သိန်းကျော်6သိန်းဝန်းကျင်ရှိတယ်ဆိုတော့ဟို level လောက်တော့ဖြစ်နေပြီလို့ကျွန်တော်သုံးသပ်လို့ရတယ်ပေါ့
ဒါကြောင့်မြန်မာပြည်သားတွေအများစုနေထိုင်တဲ့ရပ်ကွက်တွေမှာဆိုရင်မြန်မာနိုင်ငံထဲရောက်နေသလိုပဲမြန်မာအငွေအသက်မြန်မာတလိထုံးစံမြင်ကွင်းတွေကိုအမြဲတွေ့နိုင်ပါတယ
်မြန်မာနိုင်ငံမှာအရတားအစိုးရတွေပေါ်ပေါက်လာတဲ့အချိန်တွေမှာတော့ကျွန်တော်တရားမဝင်တဲ့သက်ဖြတ်ကြမှုတွေအနေထားနည်းနည်းငင်တက်သွားတယ်ပေါ့နော်ဒီ2021ဖေဖော်ဝါရီနောက်ပိုင်းမှာတော့ကျွန်တော်တို့အကြောင်းကြောင်းပေါ့ဒီတိမအလောက်ကန်ရှားပါတာတွေဝင်ဝင်မရှိတာတွေနောက်ကသူတို့ငွေတွေရဲ့အသက်အိုးအိမ်စီစဉ်နေပါလုံခြုံမှုမရှိတာတွေအကြောင်းပြုပြီးမှအဲ့တော့သူတို့ရအဓိကလွတ်မြောက်ရလက်မြောက်ကြောင်းဆိုပြီးမှအိမ်ကြီးနာချင်းဖြစ်တဲ့ထိုင်းနိုင်ငံကိုအလုံးရင်းနဲ့ဝင်ရောက်လာတဲ့တကြောင်အခုချိန်မှာကျွန်တော်ဒီထိုင်းနိုင်ငံမှာလှုပ်သားအူကြီးမြန်မာနိုင်ငံသားအများဆုံးအဆင့်ကိုစံချိန်ပြင်ပြီးထုတ်တက်သွားပါတယ
်။နီလန်းမျိုးစုံနဲ့ရရအလုပ်လုပ်ကင်ကြဖို့ရောက်လာကြတဲ့မြန်မာပြည်သားတွေအတွေ့ဘာသာစကားမတက်ကြွမှုကလည်းအခက်အခဲဆုံးရင်ဆိုင်နေရတဲ့အကြောင်းအရာတွေထဲမှာပါဝင်ပါတယ်။
အဲ့တော့ထိုင်းအာဏာပိုင်ဆိုတဲ့အခါမှာကျွန်တော်ဝန်ကြီးဌာနအများကြီးထဲမှာဗေဌာနနဲ့မှတိုက်တက်တာမရှိဘူး။ပြဿနာဖြစ်တယ်တော့ပြည်သူရဲပေါ့။အဲ့ဒီရဲတွေမှာကျွန်တော်ရဲတွေအားလုံးကျွန်တော်ပြောတာမဟုတ်ပါဘူးတချို့အချင်းပြက်လက်ဆန်းတဲ့ရဲတွေကျွန်တော်ရှိတယ်လူဦးရေအထူးထအသိပြည်ဆုံးဖြစ်တဲ့ဒီစမောဆာကောမဟာချိုင်မှာကြတော့ဟိုရဲတွေကလည်းပို့ပြီးလက်ဆန်းမှုတော်တော်များတယ်ဥပမာဆိုတော့ကျွန်တော်ဘာသာတကားမကြွန့်ကျင်တဲ့လူတမားတွေဟိုတောင်မေးမြောင်းမေးနေတယ်ပေါ့ဗျာမေးတော့ပြတ်မဖြစ်နိုင်မဖြစ်နိုင်လို့ကားပေါ့တဲ့နောက်မှရှင်းမင်းအချုပ်ခန်းနဲ့မှုန်ရင်ပတ်သက်ပြီးဒါတွေလည်းကျွန်တော်ချိန်ခံများစွာကျွန်တော်လည်းလိုက်လံမိကြပြီတရားဝင်လို့တမားလေးကျွန်တော်ဆက်သွက်လာတဲ့ဆာရဆက်တန်းလေးပြတယ်ဘာကြောင့်သူ့အကြောင်းပြခြင်းနဲ့ဖန်တာလဲကျွန်တော်ကိုယ်တိုင်ဦးဆောင်လက်ချေရှင်းရရလေအချိန်မောင်းများစွာပါပဲဟုတ်ကဲ့
ဒီလိုအခက်အခဲတွေရင်ဆိုင်ကြောဖြတ်ရင်ထပ်ပြီးကြုံတွေ့နေရတာကတရားဝင်နေထိုင်အလုပ်လုပ်ကိုင်ခွင့်အတွေ့အထောက်အထားလက်မှတ်တွေကိစ္စပါပဲ
အဆိုပါဆုံးအချက်ကြီးပဲဒါပကတိဖြစ်ပေါ်နေတာကျွန်တော်ပြီးခဲ့တဲ့ဇူလိုင်လ9ရက်နေ့ကနေထိုင်းတပ်ပြည့်နဲ့ကနေမှခွင့်ပြုလိုက်တဲ့ထိုင်းနိုင်ငံမှာရောက်နေသောမြန်မာ၊ကမ္ဘောဒီးယား၊လာအို၊ဗီယက်နမ်အလို့သမားတွေတရားဝင်နေထိုင်အလို့လုပ်ခံခွင့်ဆိုင်ရဆက်တန်းတွေပြုလုပ်ပေးပါမယ်ဆိုမှကြေညာလိုက်တဲ့နောက်ပိုင်းမှာတနင်္ဂနွေလုံးမှရှိတဲ့ရွှေပြောင်းလို့သမားတွေကကျွန်တော်တို့ပန်းအောင်ကတ်ကိုလှုပ်လိုက်ကြတယ်လှုပ်လိုက်ကြတဲ့အခါမှာဟိုကျွန်တော်တို့ကထိုင်းနိုင်ငံစားရောက်တုန်းကပထမဆုံးပန်းအောင်ပတ်တီလှုပ်ရတယ်လှုပ်တဲ့အခါမှာ तू ကသူ့တက်တန်းကိုတနစ်ပြေးတယ်ဒီတစ်ချိန်မှာတော့ तू ကတနင်္ဂနွေလုံးမှရှိတဲ့ဒီ passport စာအုပ်သမားတွေ CI စာအုပ်သမားတွေနဲ့ဟို သူ့ရဲ့တက်တန်းကိုမြင့်ကျင်တဲ့သူနှာညှိလိုက်တဲ့ခါမှာသူတို့ပြေးလိုက်တာဒီ2023 February 23မှာအားလုံးကကုန်ပါဆိုတော့ကသူတို့အမှန်တကယ်လုပ်ငန်းစဉ်တွေစလုပ်တာ August မှာစတာဆိုတော့2023 February 23ဆိုမှကြခင်ရောက်တော့မယ်အဲ့ဒါသူ extension လုပ်ရတော့မယ်အဲ့ extension လုပ်ဖို့အတွက်သူကပိုင်းအောင်ဘက်ကနေပိုင်းအောင်ဘက်ကိုပဲ extension လုပ်ရင်ကုန်ကြတိကမရှိဘူးတို့တော့သူကမြန်မာလူသမားဝင်ဌာနနဲ့ညှိနှိုင်းပြီးမှ CIO အရင်သွားရမယ်လို့သူကအမိန့်ထုတ်လိုက်တဲ့ခါမှာ CIO ကိုသွားဖို့အတွက်ကုန်ကြသိရှိမယ်ပြီးရင် CIO ပြီးရင်သူကထိုင်းလာဝကတို့ဒီထိုင်းလူသမားဝင်ဌာနတို့ကနေမှဗီဇာတွေနောက်တစ်ခါကျွန်တော် work permit တွေလုပ်ဖို့အတွက်တက်တော့တစ်ခါပတ်သက်ကြံသွားမှာဆိုတောင်းနေစီထပ်ကုန်မယ်တော့ကြောင့်အခုလူသမားတော်တော်များတော့ကားဖြစ်နေပါတယ်ဟုတ်ကဲ့
မြန်မာပြည်သားတွေများလာတဲ့အတူမြန်မာနိုင်ငံရဲ့အရေးမြန်မာပြည်သူပြည်သားတွေရဲ့အရေးအတွေ့တတ်နိုင်တဲ့ဘက်ကကူညီနေကြတဲ့ပရာဟိတအသင်းအဖွဲ့လေးတွေလည်းမဟာချိန်မှာအများကြီးရှိလာတာပါ။အဲ
ကျွန်တော်တို့ကပရာဟိတလုပ်တယ်ဆိုတာယင်တဲ့နှလုံးသားတဲ့အသားတွေကဒီစိတ်แท้ๆปันๆเนี่ยลงเลยสรว่าอะตาเนี่ยก็เลยไม่คว้าจ้าเลยตูที่ตะชาบาตาตูที่งารู้เยพุทธบาตาสรแล้วอสวยเลยไม่ซีกูเบลูမျိုးเวทุกข์ยามเลยสรทุกข์ยามနေได้ปิดูปิดตามาเนี่ยเราတို့อ่ะอกกูญีมาပဲだแม้เราတို့ก็တော့อโกลงเนี่ยဆက်ဆံရေးပြေလဲအောင်တို့ရှိไข่แย่အောင်လို့တော့ပရိုက်တာတော့จุษาပြီးတော့လှုပ်ဆောင်နေတာပဲဖြစ်ပါတယ်
မြန်မာပြည်ပြန်မှုအခွင့်မသာသေးတဲ့မြန်မာပြည်သားတွေအဖို့ကတော့ရောက်တဲ့အရမှာအဆင်ပြေအောင်ကြံဖန်နေထိုင်ကြရင်ဘဝအတွေ့ပျော်ရွှင်မှုအခိုက်အတန့်လေးတွေရှာဖွေရှင်သန်နေကြရစေပါပဲရှင
်။မညညလူရဲ့နေရာပေါင်းစုံအချောင်းစုံသတင်းဖတ်ဆင်ကဏ္ဍကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓနေ့မနေ့ကသတင်းဖတ်ဆင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။ VOE ကထုတ်လွှင့်နေတဲ့သတင်းတွေ၊သတင်းဆောင်မတွေ၊သတင်းဖတ်ဆင်ကဏ္ဍတွေ၊ရေဒီယိုရုပ်သံအစီအစဉ်တွေကိုကျမတို့ရဲ့ website စာမျက်နှာဖြစ်တဲ့ bami.voenews.com မှာလည်းတွားရောက်ပြီးတော့ကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်။ကျမတို့စီကထုတ်လွှင့်နေတဲ့သတင်းတွေ၊သတင်းဆောင်မတွေ၊သတင်းဖတ်ဆင်ကဏ္ဍတွေ၊ရေဒီယိုရုပ်သံအစီအစဉ်တွေနဲ့ပတ်သက်ပြီးသောရရှင်တို့အနေနဲ့ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bami@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်။သောတာရှင်တို့ထံကဝေဖန်အကြံပြုချက်တွေကို VOE မြန်မာပိုင်းစီစဉ်ကကြိုဆိုပါတယ်ရှင်။အခုတော့နောက်ဆုံးရသတင်းအချင်းချုပ်ကိုနန်းလောင်ကတင်ပြပေးမှာဖြစ်ပါတယ
်။ဒီခရက်တပတ်ကတူရကီနိုင်ငံတောင်ပိုင်းမှာလှုပ်တွားတဲ့ငရင်ဟာအနုမျိုးဘုံလောက်အားပြင်းတယ်လို့လူပေါင်း 35,418 ဦးသေဆုံးခဲ့ရပြီလို့တူရကီသမ္မတရာစစ်ဘရိုက်အာရဝန်က February 14ရက်နေ့ကပြောပါတယ်။ငရင်ကြောင့်နိုင်ငံတောင်ပိုင်းကထောင်ပေါင်းများစွာသောအဆောက်အုံတွေလည်းလှူနေလို့မရအောင်ဖြစ်သွားတယ်လို့မြို့တော်အန်ကာရာမှာသမ္မတအာရဝန်ကပြောဆိုသွားပါတယ်။နိုင်ငံတောင်ပိုင်းတစ်ခုလုံးတုံခါသွားစေတဲ့အင်အားပြင်းငလင်ကြောင့်အဆောက်အုံတိဆောက်ရေးဆိုင်ရာစည်းကမ်းသတ်မှတ်ချက်တွေပုံမတင်ကျပ်ဖို့လိုလာတာကိုတွေ့ရတယ်လို့လည်းရုတ်တံကနေထုတ်လင်းသွားတဲ့နိုင်ငံတော်မိန့်ခွန်းမှာသမ္မတအာရဝန်ကထည့်သွင်းပြောဆိုသွားတာပါ။ငရင်ကြောင့်ပြိုကျသွားတဲ့အပြည့်အစည်းပုံတွေအောက်လူတယောက်မှမကျန်တဲ့အထိအစိုးရကရှာဖွေကယ်ဆယ်ရေးလှုပ်သွားမယ်လို့လည်းပြောပါတယ်။တကဆီးရီးယားနိုင်ငံအနောက်မြောက်ပိုင်းကအစိုးရဆန့်ကျင်ရေးလက်နက်ကိုင်တွေထိန်းချုပ်ထားတဲ့ဒေသမှာရှိတဲ့နေဆက်ကိတ်ကိုဆီးရီးယားအစိုးရကပြန်ဖွင့်ပေးလိုက်တဲ့အတွက်ကုလသမဂ္ဂအကူအညီပေးရင်းမော်တော်ယာဉ်နဲ့ဟာအင်ကာနေမှာပဲအဲ့ဒီဒေသကိုသွားရောက်နိုင်ပြီဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းမှတ်ကလူပေါင်း4000လောက်သေဆုံးခဲ့ရတဲ့တူရကီနဲ့ဆီးရီးယားနှစ်နိုင်ငံနယ်စပ်ဒေသအတွင်းငရင်တန်ကိုဆီးရီးယားနိုင်ငံဘက်ကအစိုးရဆန့်ကျင်ရေးလက်နက်ကိုင်ဖွဲ့တွေထိန်းချုပ်ထားတဲ့ဒေသမှာလည်းခံစားခဲ့ရတာဖြစ်ပြီးတော့တေကျေပျက်စီးမှုတွေရှိပေမဲ့လို့အခုအညီတွေကောင်းကောင်းမရပဲဖြစ်နေတာပါ။အခုဆီးရီးယားအစိုးရကနယ်စပ်ကနေကုလသမဂ္ဂရဲ့အကူအညီပေးရေးရင်နှံဖြတ်တန်းခွင့်ပြုလိုက်ပြီးတဲ့နောက်မှာတော့ကယ်ဆယ်ရေးပစ္စည်းတင်ဆောင်ထားတဲ့ကုန်ကားစက်တစီးတူရကီနိုင်ငံဘက်ကနေဆီးရီးယားနိုင်ငံထဲကိုဝင်ရောက်နိုင်ပြီဖြစ်ပါတယ်။ရုရှားရဲ့ကျူးကျော်ရန်ဆာမူရီကိုယူကရိန်းတပ်တွေကနှွေဥပလောက်မှာတံပြန်တက်ခိုင်းနိုင်မယ်လို့မျှော်လင့်ရကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကပြောပါရယ်ရုရှားရဲ့ကျူးကျော်စစ်စတင်ခဲ့တဲ့အချိန်ကလေးကယူကရိန်းတပ်ဖွဲ့တွေလက်နက်ခဲယံအများအပြားသုံးစွဲနေရတဲ့အတွက်လဲယူကရိန်းစစ်တပ်ကလူသလောက်လက်နက်ခဲယံတွေအများဆုံးရအောင်မဟာမိတ်တွေဆောင်ရွက်နေကြပါတယ်လို့လဲဝန်ကြီး Austin ကပြောဆိုသွားပါရယ
်နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်တင်ပြပေးခဲ့တာဖြစ်ပါရယ်ရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ Jimmy Good နဲ့Rob McLean တို့ဖြစ်ပါတယ်ရှင် VOA မြန်မာပိုင်းစီစဉ်ရဲ့ညပိုင်း 9:00 ကနေ 10:00 ထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းတိုမီတာ 1925-30 နဲ့လိုင်းလက်မီတာ 190 တို့ကနေဖမ်းယူနိုင်ဆိုင်ကြပါတယ်ရှင် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမသင်ကြီးထိုက်ပါရှင်
This program has come to you from the Voice of America, Washington.